Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင် View American တန်းက2023ခုနှစ် March 9ရက်အင်္ဂါညပိုင်း View မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိ American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင
်ခင်ဗျာကျွန်တော်က
View Radio Season 2ကို Line to Meter 19 25နဲ့32တို့အပြင် Line Lab Meter 190တို့ကနေတိုက်ရိုက်နိုင်ပါတယ်ဒီကနေ့ညအတွက်အစီအစဉ်တွေကိုကျွန်မအလိမ်မာကတာဝန်ယူတက်ဆက်ပေးမှာပါရှင
်မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကခင်မောင်ဆိုမင်ပါဒီနေ့နောက်ဆုံးရထိပ်တန်းရောက်သတင်းတွေကတော့ထိုင်ဝမ်သမ္မတအမေရိကန်ကို AB လာမှာခီးတထောင်ဝင်ရောက်ဖို့ရှိပါတယ်ယူကရိန်းနိုင်ငံအရှေ့ပိုင်းဘာမုတ်မြို့မှာရုရှားနဲ့ယူကရိန်းတပ်တွေအပြင်းထန်တိုက်ခိုက်နေကြပါတယ်အမေရိကန်နဲ့တောင်ကိုရီးယားကိုအပြင်းထန်ဆုံးတုံ့ပြန်မှုအသိရှိကြောင်းမြောက်ကိုရီးယားခေါင်းဆောင်ရဲ့မျက်မှောက်ဖြစ်သူကပြောလိုက်ပါတယ်။အဲဒီလိုသတင်းတွေကိုပြောပြပေးမှာပါအလိမ်မာရေး
။ဟုတ်ကဲ့ပါရှင်။အခုလိုနောက်ဆုံးရသတင်းတွေနဲ့သတင်းပေးပို့ချက်တွေနဲ့သတင်းဆောင်ပါကိုတင်ဆက်ပေးသွားမှာပါ။အခုညပိုင်းနားဆင်ရမယ့်တဲမှာတော့စစ်အုပ်ချုပ်ရေးကြေညာထားတဲ့ရင်းမပင်မြို့နယ်မှာဒေသခံတချို့အသက်ခံရတဲ့အခြေအနေနဲ့ပတ်သက်ပြီး
တော်ရရွာကပြည်သူ၂ဦးသက်ခံရတယ်။ဘုံရွာကပြည်သူ၄ဦးသက်ခံရတယ်။နောက်တော့ကမရိပြည်သူရော၂ယောက်သက်ခံရတယ်။မတယောက်ကတော့မရိပြည်သူဖြစ်တာ
။ညောင်ရမဒေသခံကာကွယ်ရေးအဖွဲ့ကကူခံပြောသွားတာပါ။ဒီအကြောင်းသတင်းအပြည့်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်။ဒီသတင်းနဲ့အတူဆေးအုပ်ချုပ်မှုအောက်ကအခွင့်အရေးဆုံးရှုံးနေတဲ့မြန်မာအမျိုးသမီးတွေရဲ့ဘဝအကြောင်းအပါအဝင်ထိုင်းနိုင်ငံကခရီးသွားလုပ်ငန်းလုပ်ကိုင်သူတွေရဲ့အခက်အခဲဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အင်္ဂါညတိုင်းတင်ဆက်ပေးနေကြအမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်ပါဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့တမနစ်သတင်းတိုးလေးတွေနောက်ကမ္ဘာတစ်လွှာခရီးသွားအစီအစဉ်နဲ့မညညွလွင်ရဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်တွေကိုတင်ဆက်ပေးသွားမှာပါဒါရိုက်မတိုင်ခင်အခုရင်ဆုံးတော့ထိတ်တန်းရောက်မြန်မာနဲ့နိုင်ငံကသတင်းတွေကိုကိုခင်မောင်စိုးမင်းနဲ့အတူပြပြပေးမှာပါရှင
်ယူကရိန်းနိုင်ငံအတွင်းပိုင်းဒေသကိုနက်နက်ရှိုင်းရှိုင်းထိုးစစ်ဆင်နိုင်ဖို့အတွက်အရှေ့ပိုင်းဘာမုတ်မြို့ကိုသိမ်းပိုက်ရေးဟာအရေးကြီးတဲ့အကြောင်းရုရှားကာကွယ်ရေးဝန်ကြီးစာချေရှော့ဂူကအင်ကာနီကပြောလိုက်ပါတယ်။ယူကရိန်းသမ္မတဗိုလိုဒီမာဇယ်လင်စကီကဘာမုတ်မြို့မကျဆုံးရေးဟာဆက်လက်တိုက်ပွဲဝင်ဖို့ကတိပြုလိုက်ပြီးတဲ့နောက်ရုရှားကာကွယ်ရေးဝန်ကြီးကအဲ့ဒီလိုပြောလိုက်တာဖြစ်ပါတယ်။ယူကရိန်းနိုင်ငံအတွင်းပိုင်းကိုဝင်ရောက်တိုက်ခိုက်ရမှာဒီမျိုးဟာအရေးပါတယ်လို့လဲရုရှားတပ်ဖွဲ့တွေကိုကာကွယ်ရေးဝန်ကြီးကပြောပါတယ်။ယူကရိန်းသမ္မတဇယ်လန်စကီရဲ့တနင်္လာနေ့မိန့်ခွန်းမှာလဲလာပေါင်းများစွာတိုက်ပွဲတွေဖြစ်ပွားနေတဲ့အဲ့ဒီဘာမော့မြို့ကနေစုခွာခြင်းမပြုကြဘူး။သူ့ရဲ့တပ်မှုတွေအလုံးကထောက်ခံကြတယ်လို့ပါရှိပါတယ်။ယူကရိန်းရဲ့ဘယ်လိုပိုင်နက်ကိုမှလက်လွတ်ဆုံးရှုံးကံမှာမဟုတ်ဘူးလို့လဲသူကပြောလိုက်ပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်ကလဲတနင်္လာနေ့မနေ့ကပြောကြားချက်ထဲမှာတကယ်လို့သာရုရှားတပ်ဖွဲ့တွေကယူကရိန်းအရှေ့ပိုင်းကဘာမုတ်မြို့ကိုသိမ်းယူနိုင်လိုက်အောင်တော့အခုဖြစ်နေတဲ့စစ်ပွဲရဲ့အနေအထားကိုအပြောင်းလဲရှိမှာမဟုတ်ဘူးလို့ပါရှိပါတယ်။ဒါဟာမဟာဗျူဟာမြောက်စစ်စင်ရေးတစ်ခုတည်းတင်းငေတသဘောမျိုးလောက်ပဲရှိပါတယ်လို့လွိုက်အော့စတင်ကဂျော်ဒန်နိုင်ငံကိုရောက်ရှိစဉ်မှာပြောကြားလိုက်ပါတယ်ခင်ဗျာ။
အမေရိကန်နဲ့တရုတ်နိုင်ငံကြားဆက်ဆက်ရေးရွယွင်းလာနေပြီးထိုင်ဝမ်ကိုအားပေးထောက်ခံနေတဲ့အပေါ်တရုတ်နိုင်ငံကြားရေးဝန်ကြီးရှင်ကန်းကတရုတ်နိုင်ငံကြားရေးဝန်ကြီးအဖြစ်တာဝန်ယူပြီးပထမဆုံးအကြိမ်ကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာအမေရိကန်ကိုဝေဖန်လိုက်ပါတယ်။ယူကရိန်းစစ်ပွဲမှာငြိမ်းချမ်းရေးရဖို့ကြိုးပမ်းမှုတွေကိုအမေရိကန်ကတေးတိမ်အောင်လုပ်နေပြီးပဋိပက္ခကနေအမျက်ထုတ်ဖို့လုပ်နေတယ်လို့လည်းဆွဆွဲခဲ့တာပါ။အမေရိကန်ရဲ့တရုတ်နိုင်ငံဆိုင်ရာမူဝါဒဟာစင်ကြင်ပိုင်းခြားမှုတွေကနေတွေးဖိနေပြီးလို့လည်းနှစ်ပတ်လည်လွတ်တော်ညီလာခံကျင်းပနေစဉ်တီးတန့်ကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။တရုတ်နိုင်ငံကိုဗတ်ပေါင်းစုံကထိန်းချုပ်ဖိနှိပ်ဖို့အမေရိကန်ကရည်ရွယ်နေပြီးနှစ်ဖက်စလုံးအကျိုးမရှိတဲ့အခြေအနေကိုရောက်နေတယ်လို့လည်းပြောပါတယ်။အမေရိကန်အနေနဲ့အရှိန်မတက်ဘဲလမ်းလွဲအတိုင်းဆက်လိုက်နေမယ်ဆိုရင်လမ်းချော်ပြီးထိတ်တန့်ရင်ဆိုင်မှုနဲ့ကြုံရလိမ့်မယ်လို့လည်းသတိပေးခဲ့တာပါ။ယူကရိန်းအပေါ်ရုရှားကျူးကျော်စစ်ထိုင်ဝမ်ကျွန်းအရေးလူခွင့်ရင်းတဲ့ဤပညာစတဲ့ကိစ္စရပ်တွေမှာသဘောထားကွဲလွဲမှုတွေကြောင့်နှစ်နိုင်ငံဆက်ဆံရေးအနေအဆုံဖြစ်နေချိန်မှာတရုတ်နိုင်ငံကပျော့ပြောင်းတဲ့တန်တမာရေးနည်းလမ်းကိုပြောင်းလဲလိမ့်မယ်လို့ခန့်မှန်းနေချိန်မှာပဲတရုတ်နိုင်ငံကြားရေးဝန်ကြီးတည်ရဲ့အမေရိကန်အပေါ်ပြင်းထန်တဲ့မှတ်ချက်တွေထွက်ပေါ်လာတာဖြစ်ပါရဲ့ရှင်
။ထိုင်ဝမ်သမ္မတဆန်အိန်ဝမ်ဟာစီစဉ်ထားတဲ့အတိုင်းလာမယ့်ဧပြီလအတွင်းအမေရိကန်ပြည်ထောင်စုကိုရောက်ရှိလာခဲ့ရင်အမေရိကန်ကွန်ဂရက်စ်အောက်လွှတ်တော်ဥက္ကဋ္ဌကေဗင်မက်ကာတီကတွေ့ဆုံလိမ့်မယ်လို့သတင်းတွေမှာဖော်ပြကြပါတယ်။ထိုင်ဝမ်သမ္မတဟာအမေရိကတိုက်11ခီးစဉ်မတိုင်ခင်ကယ်လီဖိုးနီးယားပြည်နယ်ကိုတထောက်ဝင်ရောက်ပြီးလော့စ်အန်ဂျလိစ်မြို့နာကရော်နယ်ရီဂန်ပရက်စီဒင်ရှယ်စင်တာမှာမိန့်ခွန်းပြောကြားမှာဖြစ်ပါတယ်။ကယ်လီဖိုးနီးယားပြည်နယ်လွှတ်တော်ကိုယ်စားလှယ် မက်ကယ်တီဟာထိုင်ဝမ်သမ္မတနဲ့ရေဂန်စင်တာမှာတွေ့မလားဆိုတာကိုတော့သတင်းတွေမှာဖော်ပြတာမတွေ့ရပါဘူး Republican Party အနေနဲ့အောက်လွှတ်တော်ကိုထိန်းချုပ်ပြီးတဲ့နောက်အောက်လွှတ်တော်ဥက္ကဋ္ဌအဖြစ်အမည်စင်းတင်သွင်းခံခဲ့ရကြတဲ့အတိုင်းမက်ကာတီဟာထိုင်ဝမ်ကျွန်းကိုသွားရောက်လို့တဲ့အကြောင်းပြောခဲ့ပါတယ်ဒါပေမဲ့လည်းအဲ့ဒီလိုနိုင်ငံတနိုင်ငံရဲ့ထိပ်တန်းခေါင်းဆောင်တကူလာရောက်တာဟာထိုင်ဝမ်ကျွန်းကိုလွတ်လပ်တဲ့နိုင်ငံအဖြစ်အသိအမှတ်ပြုရာရောက်တာကြောင့်တရုတ်နိုင်ငံနဲ့နောက်ထပ်တင်းမာမှုတွေဖြစ်လာမှာကိုထိုင်ဝမ်ကျွန်းကခေါင်းဆောင်တွေကစိုးရိမ်မှုရှိကြတယ်လို့လည်းသတင်းတွေမှာဖော်ပြကြပါတယ်ပြီးခဲ့တဲ့ဩဂုတ်လပိုင်းကအမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီထိုင်ဝမ်ကျွန်းကိုလာရောက်ခဲ့စဉ်ကလည်းထိုင်ဝမ်ရေလက်ကြားတဝိုက်မှာတရုတ်ရေတပ်နဲ့လေတပ်ကစီးရဲလေ့ကျင့်မှုတွေလုပ်ခဲ့သလိုပြည်မကြီးကနေလည်းတာဝဲပြစ်မစ်ဆိုင်းတုံးတွေပြစ်လွတ်ဆန်းသတ်ခဲ့ပါတယ်ခင်ဗျာ
ကနေဒါရွေးကောက်ပွဲမှာတရုတ်နိုင်ငံကဂျာဝင်ဆွတ်ဖက်ခဲ့ကြောင်းတင်းတွေနဲ့ပတ်သက်လို့အများပြည်သူသိနိုင်အောင်စုံစမ်းသင့်မသင့်ဆုံးဖြတ်နိုင်ဖို့အထူးစုံစမ်းရင်းမှုတစ်ခုခန့်တာဝန်ပေးမယ်လို့ကနေဒါဝန်ကြီးချုပ်ကပြောလိုက်ပါတယ
် In the coming days we will appoint an eminent Canadian to the position of independent special rapporteur who will have a wide mandate to make expert recommendations on protecting and enhancing Canadians' faith in our democracy.
ကနေဒါနိုင်ငံသားတွေရဲ့ဒီမိုကရေစီယုံကြည်မှုကိုအကာအကွယ်ပေးဖို့နဲ့အားကောင်းလာစေဖို့ကြွမ်းကျင်တဲ့အကြံပြုချက်တွေရရှိနိုင်အောင်မကြခင်ရက်တွေအတွင်းတီးခြားလွတ်လပ်တဲ့အထူးစုံစမ်းစစ်ဆေးရေးမှုတူကိုတာဝန်ပေးမှာဖြစ်ပါတယ်လို့ကနေဒါဝန်ကြီးချုပ် Justin Trudeau ကပြောလိုက်တာပါခံလိုက်တဲ့အထူးစုံစမ်းစစ်ဆေးရေးမှုအနေနဲ့ရှေ့လာမဲ့သတင်းပတ်တွေမှာနိုင်ငံတော်လုံခြုံရေးနဲ့ထောက်လှမ်းရေးသုံးသပ်ချက် Agency လွတ်တော်ရဲ့ထောက်လှမ်းရေးဆိုင်ရာကော်မတီတို့အပြင်ရွေးကောက်ပွဲဆိုင်ရာအဖွဲ့အစည်းတွေရဲ့လုပ်ငန်းတွေမှာအားအနေချက်တွေဘာတွေရှိနေသလဲဆိုတာတင်ပြဖို့တာဝန်ပေးထားတယ်လို့လည်းပြောပါရယ်။စုံစမ်းစစ်ဆေးမှုလုပ်ဖို့ဒါမှမဟုတ်တိစားလွတ်လပ်တဲ့အကဲဖြတ်မှုတွေလုပ်ဖို့တင့်မတင့်ဆိုတာကိုလည်းအထူးစုံစမ်းစစ်ဆေးရမှုကအများပြည်သူသိအောင်အကြံပြုရမှာဖြစ်တယ်လို့ဝန်ကြီးချုပ်ကပြောပါရယ်ရှင
်။ VOA American အသံညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုက်တိုမီတာ19 kHz 15353ညလိုက်တိုမီတာ25 kHz 11803ညလိုက်တိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုက်လံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ VOA ဘယ်ဒီကံတန်ကတရင်တွေကိုဆက်လက်ပြောပြပေးနေပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံအရှေ့တောင်ပိုင်းကော့စ်ပဇာမှာရှိတဲ့ဘာလူခါလီရိုဟင်ဂျာဒုက္ခသည်စခန်းမှာတနင်္ဂနွေမွန်လွဲပိုင်းကမီးလောင်မှုကြောင့်လူပေါင်း 12,000 ကျော်အိုးမဲ့အိမ်မဲ့ဖြစ်ခဲ့တယ်လို့ကုလသမဂ္ဂကပြောပါတယ်။မီးဘေးသင့်ဒုက္ခသည် 12,000 အတွက်လက်တလောမှာဝါးဆယ်လုံးမိုးကတစ်ချက်စီစဉ်ပေးထားပြီးသူတို့ကိုလက်တလောချက်ပြုတ်စားတောင်းနိုင်ဖို့ဂက်စ်မီးဖို့တလုံးစီလည်းပေးထားတယ်လို့မီးဘေးသင့်ရိုဟင်ဂျာဒုက္ခသည်စခန်းကဦးကျော်မြင့်ခေါ်ဦးအစ္စလမ်ကအခြေအနေကိုအခုလိုပြောပြပါတယ်
မိဘတို့ဘာလို့တို့ဟောဝါဆယ်လုံးနဲ့မောပါတဲ့တို့ပြန်တော့တဲ့ဟော
မိဘတင်သူတွေကိုတီးတန့်နေရာချမထားပဲမိဘတန်တင်ခဲ့တဲ့နေရာတဝိုက်မှာပဲယာယီအမိုးကတဲလေးတွေနဲ့ကိုလုံးနေထိုင်ခဲ့ကြတယ်လို့နီးစပ်ရာဆွေမျိုးမိတ်ဆွေတွေစီတဲကိုနေကြတယ်လို့သူကပြောသွားတာပါမိဘတန်တင်ရိုဟင်ဂျာတွေအတွက်ရိုဟင်ဂျာလူငယ်တွေနဲ့ရိုဟင်ဂျာအရေးလှုပ်ရှားသူတွေဘက်ကကူညီကဲဆဲနေရာချတာရေးတွေကူညီပေးနေကြတယ်လို့ကုလသမဂ္ဂမနေ့ကထုတ်ပြန်တဲ့ကုလသမဂ္ဂဒုက္ခသည်ဆိုင်ရာအေဂျင်စီ UNHCR ရဲ့ကြေညာချက်မှာလဲမီးလောင်မှုကြောင့်ကယ်ဆယ်ရေးစခန်း 2,000 ကျော်နဲ့ဆေးရုံတွေတင်ကြားရေးစင်တာတွေအပါအဝင်ယာယီအဆောက်အုံပေါင်း90ကျော်ပျက်စီးခဲ့ကြောင်းဖော်ပြထားပါတယ်။ကော့စ်ပဇာကဒုက္ခသည်စခန်းတွေမှာရိုဟင်ဂျာတန်းကျော်နေထိုင်ကြပြီးအများစုက2019ခုနှစ်ဩဂုတ်လကရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာစစ်တပ်ရဲ့နယ်မြေရှင်းလင်းရေးစစ်ဆင်ရေးကြောင့်အိုအိမ်ဆုံးကွာထွက်ပြေးလာရသူဥယေက9,400ကျော်ပါဝင်ပါတယ်ခမညာ
အမေရိကန်နဲ့တောင်တရုတ်နိုင်ငံတို့ကိုမြန်မြန်ဆန်ဆန်ပြင်းပြင်းထန်ထန်တုတ်ပြန်မှုအသိရှိကြောင်းမြောက်ကိုရီးယားခေါင်းဆောင်ရဲ့ညီမကတတိပေးလိုက်ပါတယ်နျူကလ িয়ার လက်နက်တင်ဆောင်နိုင်တဲ့ B-52 ဘုံးကျဲလေယာဉ်တွေနဲ့အမေရိကန်ကကိုရီးယားကျွန်းဆွယ်မှာတောင်ကိုရီးယားနဲ့ပူးတွဲစစ်ရေးလေ့ကျင့်ခဲ့ပြီးတဲ့နောက်ဒီကနေ့အင်္ဂါနေ့မှာပဲမြောက်ကိုရီးယားခေါင်းဆောင်ရဲ့ညီမကင်ညွန်ဂျွန်ကတတိပေးလိုက်တာပါအမေရိကန်နဲ့တောင်ကိုရီးယားအဖွဲ့တွေဟာဒီလနောက်ပိုင်းမှာလည်းပူးတွဲစစ်ရေးလေ့ကျင့်မှုကြီးတစ်ခုလုပ်ဖို့စီစဉ်ထားပါတယ်ရှင်
အင်ဒိုနီးရှားနိုင်ငံနက်တူနာကျွန်းစုဒေသတွေဘက်ကကျွန်းတစ်ကျွန်းမှာအင်္ဂါနေ့ကမိုးသီးထန်စွာရွာသွန်းမှုကြောင့်မြေပြိုမှုနှစ်ကြိမ်ဖြစ်ခဲ့ပြီးအဲ့ဒီကျွန်းမှာရှိတဲ့ကျေးရွာတွေမှာဘေးအန္တရာယ်နဲ့ရင်ဆိုင်ခဲ့ရပါတယ် လက်ရှိပျောက်ဆုံးနေတဲ့လူပေါင်း42ဦးကိုကဲဆယ်ရှာဖွေသမားတွေကရှာဖွေတွေ့ရှိခဲ့ကြောင်းသဘာဝအန္တရာယ်ဆိုင်ရာအရာရှိတွေကပြောပါတယ်။ဒါ့အပြင်ကဲဆယ်ရှာဖွေလုပ်ငန်းတွေအတွက်စစ်သားတွေရဲတပ်ဖွဲ့ဝင်တွေစေတနာဝန်ထမ်းတွေဒါဇင်ပေါင်းများစွာလည်းဝင်ရောက်ကူညီနေကြပါတယ်။ဝေးလံခေါင်သူတဲ့နတူနာကျွန်းပေါ်ကဂန်တီပန်ကလင်းစတဲ့ကြီးဝါတွေကတောင်ကုန်းတွေပေါ်မှာမြေပြိုမှုကြောင့်အိမ်ပေါင်း28လုံးရှွတ်နုံတွေအောက်နစ်မြုပ်ခဲ့ပြီးလူ42ဦးနီးပါးလောက်ပိတ်မိနေပါတယ်။နတူနာကျွန်းရဲ့သဘာဝဘေးအန္တရာယ်ဆိုင်ရာအေဂျင်စီရဲ့ထုတ်ပြန်ချက်အရဒီကနေ့မနေ့သေဆုံးတဲ့ဦးရေက17ယောက်ကနေ10ယောက်အထိကျဆင်းသွားပေမဲ့နောက်ထပ်သေဆုံးသူတွေထပ်ပြီးတိုးလာမယ့်အရေးစိုးရိမ်နေကြပါတယ်ခင်ဗျာ။
မလေးရှားနိုင်ငံမှာရေကြီးမှုတွေကြောင့်အနည်းဆုံးလူ9ဦးသေဆုံးပြီးထောင်တောင်းချီအရေးပေါ်ဘေးလွတ်ရာတင်းရှောင်နေကြရပါတယ်။စင်ကာပူနဲ့ကက်လျက်ရှိပြီးလူဦးရေ4000လောက်နေထိုင်တဲ့ဂျိုဟိုးမှာရေဘေးတံအဆိုးဆုံးခံနေရပြီးလူပေါင်း4000လောက်ကိုစာတင်ကျောင်းတွေနဲ့တခြားအဆောက်အဦတွေမှာယာယီခိုးလုံခွင့်ပေးထားပါတယ်။မလေးရှားရဲ့ဒုတိယအကြီးဆုံးပြည်နယ်ဖြစ်တဲ့ဂျိုဟိုးအပြင်ဘူနီယိုကျွန်းအပအဝင်တခြားဒေသတော်တော်များများလည်းရေဘေးတင်နေတာပါ။ဂျိုဟိုးနဲ့မလေးရှားအရှေ့ပိုင်းဘူနီယိုကျွန်းပေါ်ကပြည်နယ်တွေမှာဒီကနေ့မှလည်းမိုးနဲ့မှုန်တိုင်းတွေကြာရောက်နိုင်တယ်လို့ခန့်မှန်းထားတာကြောင့်ရေကြီးမှုတွေနဲ့ထပ်မံကြုံရနိုင်ပါတယ်။နိုင်ငံတော်ဝန်ကမြစ်ပေါင်းတဒါဇင်ကျော်မှလည်းစိုးရိမ်ရေမှတ်ကိုရောက်နေပြီလို့အာဏာပိုင်တွေကသတိပေးထားပါတယ်ရှင်။နောက်ဆုံးရသတင်းတွေကိုကိုခင်မောင်စိုးမင်းနဲ့အတူကျွန်မအလေးမကပြောပြပေးခဲ့တာပါအခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့သတင်းဆောင်မတွေကိုဇက်တိုက်တင်ဆက်ပေးသွားပါမယ်အခုရင်ဆုံးတော့စစ်အုပ်ချုပ်ရေးကြီးညာထားတဲ့ရင်းမပင်မြို့နယ်မှာဒေသခံတချို့အသက်ခံရတဲ့အခြေအနေသတင်းပေးပို့ချက်ကိုစပြီးပြောပြပေးပါမယ်စစ်ကောင်စီကစကိုင်းတိုင်းရင်းမပင်မြို့နယ်ကိုစစ်အုပ်ချုပ်ရေးကြီးညာပြီးနောက်ပိုင်း17ရက်အတွင်းကျေးရွာ၄ရွာကဒေသခံ9ဦးတပ်ဖြတ်ခံခဲ့ရပြီးနေအိမ်800ကျော်မိရှုခံခဲ့ရပါတယ်ခင်ဦးမြို့နယ်ထဲမှာလည်းတပ်ကြီးရွယ်ဦးတွေစစ်ပေးတိမ်းရှောင်ရင်းသေဆုံးနာရှိနေပါတယ်ရင်းမပင်မြို့နယ်နဲ့ခင်ဦးမြို့နယ်တွေကအခြေအနေသတင်းပေးပို့ထားတာကိုကိုဇော်ဝင်းလိုက်မမြသတင်းအောင်ကပြောပြပေးပါမယ်ရှင
်စစ်ကောင်စီကအာဏာသိမ်းတဲ့နှစ်နှစ်ပြည့်တဲ့အချိန် February လဆက်မှာစကိုင်းတိုင်းတွေကမြို့နယ်14မြို့နယ်ကိုစေုပ်ချုပ်ရေးကြီးညာခဲ့ပါတယ်စေုပ်ချုပ်ရေးကြီးညာပြီးတဲ့နောက်ပိုင်းမှာရင်းမပင်မြို့နယ်ထဲမှာဆိုရင်ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲတွေခက်ဆစ်ဆိတ်ဖြစ်လာနေပါတယ်February 26ရက်ကစလို့အခု March 9ရက်နေ့အထိစစ်ကောင်စီရဲ့နေမည်ရှင်းလင်းမှုအကြွင်းမှာရင်းမပင်မြို့နယ်ထဲမှာတာဝကုံမြောက်နှုံကြီးစာကြဆတဲ့ကြီးရွာတွေကအရက်သားပြည်သူ9ဦးတပ်ဖြတ်ခံခဲ့ရပါတယ်။ဒေသခံအရက်သားတွေတပ်ဖြတ်ခံရတဲ့အခြေအနေနဲ့ပတ်သက်လို့မြောက်ရမဒေသခံကာကွယ်ရေးအဖွဲ့ကကိုခန့်ကအခုလိုပြောပါတယ
်။တာဝရွာကပြည်သူ2ဦးတပ်ခံရတယ်။ကုံရွာကပြည်သူ4ဦးတပ်ခံရတယ်။အဲ့တော့မြောင်းလုံးကမလို့ပြင်ပြီးတော့နှစ်ယောက်တက်ခံရတယ်မှာတယောက်ကတော့မလို့ပြင်ခံရတယ်နော်အဲ့ဒီအဲ့ဒါကကျွန်တော်တို့ဒီဥပုပ်အနေနဲ့အဲ့အဖင်တော့ဒီ50ပတ်စားလောက်ရှိတယ်ပုံကြီးရောက်တယ်နောက်တစ်ယောက်ကကြာတော့ဟွာအဲမမိုးကြီးပုံစံနဲ့မှဖမ်းတာလားဖမ်းထားပြီးတော့ဒီညမှာဟုတ်စ်ဖွဲ့ပြီးတော့ဒီစစ်ကောင်တွေတပ်သားတွေဝိုင်းပြီးမရင်းညင်းတာအဲ့တော့သူတို့ဒီမရင်းညင်းတဲ့တက်တွေတက်ခါရထောက်ထားတွေကိုကျွန်တော်တို့အခုလက်ရှိအသိစေရမှုရရှိတယ်ဒီစောစောတုန်းကတော့ကောင်းကောင်းထဲမှာရှိနေတဲ့အဲအလောင်းဟာဘယ်လိုဘဝဆိုရဥစ္စာကိုဒီမသိနိုင်ဘူးတော့လည်းပဲကျန်လာတဲ့ဒီရဲ့အဲကြောစကားအရအခုကျွန်တော်တို့တော့အတူတူနိုင်ပေါ့နော်အဲ့တော့ဒီလောင်းကအမိုးကြီးလောင်းဖြစ်တယ်မမိုးကြီးကိုမရင်းမြင်းကြီးအုပ်ချုပ်ခဲ့ပြီးတော့ဆက်ဖြစ်လာခဲ့တယ်အဲ့တော့နောက်တစ်ယောက်ကတော့ပြေးစကြပဲ
တခြားကြီးရွာဒီသားကံတွေလည်းတနက်တွေနဲ့ပြစ်သက်မိရှုတက်ခံရတဲ့ဖြစ်စဉ်တွေရှိခဲ့ပြီးတော့မြောင်နှုံးကြီးရွာကအမျိုးသမီးတူမရင်းကျင်တက်ဖြတ်ခံရတဲ့ဖြစ်စဉ်နဲ့ပတ်သက်လို့ VOA ဘက်ကတီးကြားအတိမပြုနိုင်သေးပါဘူး February 25ရက်နေ့မှာတာဝကြီးရွာကနေ30ကျော် March 1ရက်မှာကုန်းကြီးရွာကနေ650 March 3ရက်မှာမြောင်နှုံးကြီးရွာကနေ130နဲ့ March 9ရက်နေ့မှာကြီးစာကြကြီးရွာကနေတချို့မိရှုခံခဲ့ရပြီးတော့အဲ့ဒီရက်တွေမှာပဲအရက်သားဒေသခံတွေတပ်ဖြတ်ခံခဲ့ရတာလည်းဖြစ်ပါတယ်စစ်ကောင်စီတပ်ဟာရင်းမပင်မြို့နယ်တွေမှာနေမီရှင်းလင်းရေးလုပ်နေတာတလားကျော်ကြာမြင့်နေပါပြီစီယူချူရီမကြီးညာခင်ဇန်နဝါရီကလည်းရင်းမပင်မြို့နယ်တွေကကြော်မော်ကြီးရွာအုပ်စုတွေကကြီးရွာတွေကနေနေကိုမိရှူတာတွေရှိခဲ့ပြီးတော့အရက်သားတဦးကိုလည်းတက်ဖြတ်သွားတယ်လို့ဒေသခံတွေကပြောပါတယ်ဒီခြေအနေတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသေးပါဘူးခင်ဦးမြို့နယ်ထဲမှာစစ်ပေးတင်းရှောင်ရင်သက်ကြီးရွယ်ဦးတွေတည်ဆုံတာရှိပါတယ်စစ်တပ်ကနေမီရှင်းလင်းရေးတွေဇက်တိုက်ဆူတယ်လို့လှုပ်လာတဲ့အတွေ့စီဘေးရှောင်တွေဟာအစားအသောက်ဆေးဝါးတွေလိုအပ်နေတယ်လို့စီဘေးရှောင်ကူညီပေးနေသူတူကပြောပါတယ်
။မ
ချစ်သေးဆောင်ရင်းနဲ့ပေါ့အဲ့မှာတရက်3ရွာကပဲအဖွားကြီးအသက်ကြီးတော့ဟိုမနေ့ချင်းလို့ညာဟင်းလို့ကြတော့ဇာတိဥဒ္ဒါအေးတော့အေးတက်ပြီးပြေးသွားတာပါ60တနည်းဒုံညွတ်တော့အခုလည်းတော့လည်းချစ်သေးဆောင်နေတဲ့ဂျီသူတွေကတော့ကျွန်တော်တို့လောလောဆယ်စားဖို့တောက်ဖို့ငကိုကတော့စားဖို့တောက်ဖို့ဆိုတော့ကဒီတရွာနဲ့တရွာကူးတဲ့ကမှဒီဘက်ရွာကိုဝင်ခုဘက်ရွာကချင်းကြည့်လို့ရတယ်ခုဘက်ရွာပါပြင်းနေရတော့သမီးတို့ဝေမဲ့သူကိုမချီဘူးစားဖို့တောက်ဖို့လည်းတော်တော်ခက်ခဲဖြစ်တယ်နောက်ပြီးတော့အခုဇာတိဥဒ္ဒါကနေဘူးပြီးညချမ်းတာဆိုတော့ဟိုလူကြီးတွေတို့ကျမကြီးမကောင်းတဲ့ကြည့်တယ်တော်တော်အချင်းမပြေဘူးပေါ့ကျက်ဒီကျမကြီးတို့ကရှေ့စားတော့စေးဝါးတွေလိုအပ်တယ်ပေါ့နော
်အရင်ကလည်းခင်ဦးနယ်ထဲမှာ2022ခုနှစ်ကအစ်ပေးရှောင်ရင်အမောဖောက်တေဆုံးသူတွေလည်းရှိတယ်လို့ပြောပါတယ်ဒါပြင်ခင်ဦးမြို့နယ်ထဲမှာလည်းမတ်လ9ရက်မနေ့ပိုင်းမှာဒေသခံကာကွယ်ရေးအဖွဲ့တွေနဲ့နေမည်ရှင်းလင်းလုပ်နေတဲ့စစ်တပ်တို့ကလုံကြီးရွာနီးမှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်လက်ရှိစစ်တပ်ဟာခင်ဦးနယ်တွေကနေကမ္ဘလူနယ်တွေဝင်ရောက်သွားတယ်လို့တိုက်ပွဲအခြေအနေနဲ့ပတ်သက်ပြီးတော့ဗီရာကြီးအဖွဲ့ကဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တူကပြောပါတယ
်ဒီမနက်မှာမိခဆိုတာပဲမိခဆိုတော့ကိုဘကအာဝေးဖွဲ့ရန်နေနေပြီးတော့ခေါင်းကဒါစပြစ်တာပေါ့ဗျာတိုက်ပွဲကြာချိန်က၄၅မိခပဲကြာတယ်ဗျာဟိုအားရနေနေပြီးတော့မှဒီတော့အောင်ချမ်းသာရင်းသားကြီးပါလေဝင်ပြီးတော့ဟိုကာဝေးကြီးပါလေကိုပြန်ဝင်သွားတယ်
စီယူချူရီကြီးညာပြီးနောက်ပိုင်းစကိုင်းတိုင်းထဲမှာစစ်တပ်ကနေမင်းရှင်းလင်းရေးတွေဇက်တိုက်ဆူတယ်လို့လုံနေပြီးတော့ဒေသခံအများပြားလဲတစ်ဖက်ခံရပါတယ်။ဒါပြင်ခုလိုနေမင်းရှင်းလင်းတာတွေလုပ်တဲ့အတွက်တိုက်ပွဲတွေပိုပြီးတော့ပြင်းထန်လာနိုင်မယ်လို့ဒေသခံကာကွယ်ရေးအဖွဲ့တွေကတော့ယူဆနေကြပါတယ်ရှင
်။စီယူချူရီကြီးညာထားတဲ့ရင်းမပင်မြို့နယ်မှာဒေသခံတချို့အသက်ခံရတဲ့အခြေအနေသတင်းကိုမမသစင်အောင်ကပြောပြပေးခဲ့တာပါ။တစ်ဆက်တည်းပါပဲစီယူချူမှုအောက်ကအခွင့်အရေးဆုံးရှုံးနေတဲ့မြန်မာနိုင်ငံကအမျိုးသမီးတွေရဲ့ဘဝတွေအကြောင်းဆက်ပြီးပြောပြပေးပါမယ်။ Much Lush 6ရက်နေ့မှာကြာရောက်မဲ့အပြည့်ပြည့်ဆိုင်ရာအမျိုးသမီးများနေ့ကိုနိုင်ငံအသီးသီးကအမျိုးသမီးတွေပါဝင်ဆင်နွှဲလေးရှိနေပေမဲ့အာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာတော့စစ်ပေးဒုက္ခတဲ့ဘဝနဲ့အမျိုးသမီးတချို့ကအဲ့ဒီနေ့ကိုဖြတ်တန်းကြရမှာပါ။ဒါတူညီမြရရှိဖို့ဆိုတဲ့စောင့်ပုတ်အတိုင်းမြန်မာနိုင်ငံကအမျိုးသမီးတွေဟာဘလို့ပုံစံနဲ့အရင်ဆိုင်နေရပါသလဲ။ဒီအကြောင်းသတင်းပေးပို့ချက်ကိုမတ်စုမွန်ကပြောပြပေးမှာပါရှင်။
နေ့စဉ်နေ့တိုင်းမတ်လ၈ရက်နေ့ရောက်ပြီဆိုရင်အပြည်ပြည်ဆိုင်ရာအမျိုးသမီးများနေ့ဖြစ်တဲ့ကမ္ဘာတဝမ်းမှာအခမ်းအနားတွေဆင်နွှဲကျင်းပကြပါတယ်။ဒီနှစ်အမျိုးသမီးများနေ့ရဲ့ဆောင်မုတ်ကတော့တာရူညီမြရရှိဖို့တွဲလက်ခိုင်မြဲကြပါစို့ဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်တတိယအကြိမ်မြောက်ဖြစ်နေကြရောက်တဲ့ဒီကနေ့အမျိုးသမီးများနေ့မှာတော့မြန်မာပြည်ကအမျိုးသမီး3100ကျော်ဟာဆီယနာသိမ်းပြီးနောက်ပိုင်းဖမ်းဆီးချုံနောက်ခံရတဲ့ဘဝနဲ့ဖြတ်သန်းနေရပါတယ်။နေရဆုံခွာပြီးတော့နေဆက်အထိထွက်ပြေးတိမ်းရှောင်ရတဲ့ဒုက္ခဒေရီတွေမှာအမျိုးသမီးတွေလည်းတော်တော်များများပါဝင်ပါတယ်။အိန္ဒိယမြန်မာနေဆက်ဘက်ကိုထွက်ပြေးတဲ့သူတွေကိုမဏိပူရအစိုးရကလိုက်လံဖမ်းဆီးတာတွေလည်းရှိခဲ့ပါတယ်။စစ်ဘေးဒုက္ခတွေဘဝရောက်နေရတဲ့အမျိုးသမီးတွေတဲ့အိန္ဒိယဘက်မှာခိုးလုံနေထိုင်ရသူတွေရဲ့အခက်အခဲကလည်းပိုပြီးတော့မှများလာတယ်လို့ကူကီးအမျိုးသမီးများဆိုင်ရာလူခွေအစည်းအရုံးရဲ့အထွေထွေအတွေ့အမှုဘွိုင်းနူးကအခုလိုပြောပြပါတယ်
။အထူးသဖြင့်ကျမတို့ဒီအင်ဒီယာဖက်ကိုထွက်ပြေးသိမ်းချောင်နေတဲ့အမျိုးသမီးတွေကကျန်တဲ့အမျိုးသမီးတွေလည်းအတူတူပဲဟိုခက်ခဲဒုက္ခမျိုးစုံတော့ချုပ်နေရတယ်။အထူးသဖြင့်ဒီဖက်ပေါ့နော်ဒီဖက်ဒီတအနေနဲ့ဆိုလို့ရှိရင်ဒီအချိန်မှာဒီအမျိုးသမီးတွေကညီကောင်းမှုစားဝတ်နေရေးအတွက်ကိုရုန်းကန်လှုပ်ရှားနေရတဲ့အပြင်ကိုအင်ဗင်ချန်ဖမွာလည်းကျမတို့ခံနေရတယ်ဆိုတော့ဒီနှစ်မှာဆောင်ဖို့လည်းဖြစ်တယ်။ပါသူမြင်ညဆိုတဲ့ကိစ္စလည်းဖြစ်လာတယ်။ကျမတို့ရဲ့အမျိုးသမီးထုတွေအကုန်လုံးကကျမတို့အတွက်ဒီပါသူမြင်ညဆိုတဲ့အခွင့်အရေးရပိုင်ခွင့်တော့ကျမတို့ကိုယ်တိုင်ကလှုပ်ဆောင်ရမယ့်အချင်းဖြစ်တယ်လို့လည်းကျမပြောချင်တယ်။နောက်တစ်ခုကကျတော့ကန္နာတိုင်းကန္နာတိုင်းမှာတို့တွေဖွဲ့နေတဲ့ case နေရာတွေတိုင်းမှာကျမတို့အမျိုးသမီးတွေမပါခိုင်းတဲ့ကိစ္စတွေအများကြီးရှိလာတယ်။ကန္နာသိမ်းကာလအတွင်းမှာဆိုတော့ဒီကိစ္စတွေမှာလည်းကျမတို့အမျိုးသမီးတွေကကျမတို့ရဲ့အခွင့်အရေးအတွက်ကျမတို့ရဲ့ရပိုင်ခွင့်တော့ပြောဖို့ကကျမတို့အဲ့ဒီနေရာတွေကိုဝင်လို့ရအောင်ကိုလမ်းဖွင့်ပေးစီချင်တယ်။အဲ့လိုတို့လမ်းဖွင့်ပေးအောင်ကျမတို့အမျိုးသမီးတွေကိုယ်တိုင်ကိုယ့်ဟာနဲ့ကိုယ်ပဲကိုယ့်ခွင့်ရတဲ့ကိုယ့်ဟာနဲ့ကိုယ်တိုက်ယူကြောက်ယူရမယ့်နှစ်ဖြစ်တယ်လို့အမျိုးသမီးထုတွေကတော့ကျမအဲ့လိုမျိုးလေးပဲပြောချင်တယ်ပေါ့နော်။
ကြမ်းဒန်းလူညီများဖို့ကြိုးပမ်းနေရတဲ့မြန်မာနိုင်ငံမှာအာဏာသိမ်းကာလတွေ့ကြုံရတဲ့ဒုက္ခတွေကိုတော့အမျိုးသမီးတွေလည်းကြံ့ကြံ့ခံရင်ဆိုင်နေရတာပါ။2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့ကနေစပြီးအခုနှစ်ဖေဖော်ဝါရီလ25ရက်နေ့အထိအမျိုးသမီးပေါင်း3125ဦးဟာဖမ်းဆီးအကျဉ်းချခံထားရပြီးတော့အဲ့ဒီထဲက980ဦးကတော့မတရားပြစ်ဒဏ်တွေချမှတ်ခံထားရတယ်လို့မြန်မာအမျိုးသမီးများတပ်မက BWU ကလည်းသတင်းထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံကတော်လှန်ရေးကဏ္ဍတွေမှာပါဝင်နေကြတဲ့အမျိုးသမီးတွေအတွက်တအားမျိုးသမီးအဖွဲ့အစည်းရဲ့ပြောခွင့်ရလွေးချီစကားက အပြည်ပြည်ဆိုင်ရာအမျိုးသမီးများနေအထိမ်းအမှတ်ဖြစ်နေအခုလိုပြောပါရယ
်ဆီယာမရှင်တိတ်ပြီးတဲ့နောက်မှာအဘက်ပေါင်းဆောင်ကနေလည်းဒီချိုးဖောက်မှုတွေအနီးပေါင်းဆောင်နဲ့တန်ဖက်ခံရတာတွေတော့တွေ့နေရတယ်။တိုးပေမဲ့လည်းဒီလိုမျိုးခံနေရတယ်ဆိုပေမဲ့လည်းကျမတို့အမျိုးသမီးထုတွေနေနေလည်းဒီအပေါ်မှာလက်လျှော့သွားမှာမဟုတ်ဘဲနဲ့ကျမတို့တော်လိုင်းရကလာမှာတိုက်ပွဲတွေဆက်လက်သွားပါဝင်သွားပေးဖို့လည်းတိုက်တင်ချင်တယ်လို့ကျမတို့ဖွဲ့စည်းဒီမျိုးသမီးဖွဲ့စည်းအနေနဲ့လည်းဒီအပေါ်မှာလည်းဒီဇိုင်းမင်းနဲ့ဆောင်ရွက်သွားဖို့ရှိပါတယ်လို့
အာနာရှင်စနစ်ကြဆုံးရေးအတွက်နီးမျိုးစုံနဲ့လှုပ်ရှားနေတဲ့အထက်မှာအမျိုးသမီးတွေလည်းပါဝင်ပါတယ်ဒုက္ခတွေဘဝနဲ့ကိုယ်တိုင်ကြုံတွေ့နေရတဲ့အချိန်မှာပဲတစ်ဖက်တစ်လမ်းကနေအကူအညီပေးရေးလုပ်ငန်းတွေမှာပါဝင်နေကြတာပါအခုအပြည်ပြည်ဆိုင်ရာအမျိုးသမီးနေ့မှာလဲ2021ခုနှစ်မတိုင်ခင်နှစ်တွေကလို့စီစီကားကားမကျင်းပနိုင်ပေမဲ့တချို့ကတော့ဆစ်ဆောင်စခန်းတွေမှာအထိမ်းအမှတ်ဟောပြောပွဲတွေကျင်းပပြီးကိုပိုင်ခွင့်ရေးအတွက်ကိုယ်တိုင်ရယူဖို့လှုပ်ရှားမှုတချို့ကိုလည်းပြုလုပ်သွားဖို့ရှိပါတယ်ရှင်
ဆေးဥချုပ်မှုအောက်ကအခွင့်အရေးတွေဆုံးရှုံးနေတဲ့မြန်မာနိုင်ငံကအမျိုးသမီးတွေရဲ့ဘဝအကြောင်းကိုမတ်စုမွန်ကပြောပြပေးသွားတာပါအခုဆက်ပြီးတော့ထိုင်းနိုင်ငံမှာရှိတဲ့ခီးသွွားလုပ်ငန်းလုပ်ကိုင်သူတွေရဲ့အခက်အခဲတွေအကြောင်းကိုဆက်ပြီးပြောပြပေးပါမယ်မြန်မာနိုင်ငံမှာနိုင်ငံကူးလက်မှတ် passport အသစ်ထုတ်ပေးတာတွေစာအုပ်သက်တမ်းတိုးရတာတွေမှာအခက်အခဲတွေကြုံတွေ့နေကြရတာကြောင့်မြန်မာပြည်သားခီးသွွားတွေအတွက်အကျိုးဆောင်လုပ်ငန်းတွေလုပ်ပေးနေတဲ့ထိုင်းနိုင်ငံမှာရှိကြတဲ့ခီးသွွားလုပ်ငန်းလုပ်ကိုင်သူတွေလည်းအခက်အခဲတွေကြုံတွေ့နေကြရပါတယ်ဒီအကြောင်းဘန်ကောက်မြို့ကနေမညညိုလေးတင်ပြပို့ထားတာကိုတင်ဆက်ပေးပါမရှင
်ထိုင်းနိုင်ငံဆိုရာကမြန်မာနိုင်ငံသားခီးသွွားဧည့်သည်တွေလေးချောင်းကနေအများဆုံးလာရောက်ကြတဲ့နိုင်ငံတစ်ခုဖြစ်ပါတယ်ဒါပေမဲ့လည်းပြီးခဲ့တဲ့နှစ်2022ခုနှစ်ဒီဇင်ဘာလစပိုင်းမှာနိုင်ငံကူးလက်မှတ် passport ထုတ်ပေးတာတွေကိုရပ်ဆိုင်းလိုက်ပြီးဖေဖော်ဝါရီလပိုင်းမှာပြန်ဖွင့်ပေးခဲ့ပေမဲ့ပုံမှန်လည်ပတ်မှုမရှိသေးဘဲအခက်အခဲတွေရှိနေကြတာပါဒီအတွက်ပြည်ပခီးထွက်ဖို့စီစဉ်ထားတဲ့မြန်မာပြည်သားတွေအပြင်ထိုင်းမှာအခြေစိုက်ပြီးမြန်မာပြည်သားတွေအတွက်ခီးသွွားလုပ်ငန်းတွေလှုပ်ဆောင်ပေးနေတဲ့လုပ်ငန်းတွေအပေါ်မှာလည်းတည်ရောက်မှုတွေရှိလာပါတယ
်။ဒီမှာတရက်လာတဲ့အဲဒီကားငှားဝယ်ဆောင်ပေးရလေလက်မှတ်ဝယ်ပေးရဒီမှာပွင့်ကြီးလက်တစ်ကတ်တွေဝယ်ပေးတယ်ပေါ့ဟိုတယ်ဘူကင်လုပ်ပေးတယ်အစားအဆုံးပေါ့ဒါဝယ်ယူပေးတယ်ပေါ့သက်ဆိုးရုံပိတ်လိုက်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့ဟိုဒီမှာတိုးလုပ်တဲ့တွေအတွက်ကျွန်တော်ရန်လာတဲ့ဧည့်သည်လာတဲ့သူရန်နေသွားတယ်ဒီအစိုးရရဲ့တက်တန်းကုန်သွားတဲ့သူတွေကလာလို့မရတာမျိုးတွေဖြစ်သွားတယ်ပေါ့အလို့တော့ကျတော့ဟိုတက်တပို့ချိုးဆိုတိုကင်တွေပါယူထားပြီးမှပြတ်သွားတာပါဆိုရင်ဒီဟိုဘူကင်လောက်ထားပြီးမှကတ်ဆယ်ဖြစ်သွားတာမျိုးတွေပေါ့အဲချိုးဆိုဆေးလာတရားဝယ်လောက်ထားပြီးမှပတ်ဖို့မရတဲ့ဟာတွေပေါ့အဲ့လိုကျတော့ဆေးရုံမှာဘူကင်တထားအကုန်ကျက်ရတာတွေပေါ့လေဘူပတ်ဖို့အတွက်လူတွေကျတော့လည်းဒီလေဘူဖြစ်လာတော့ပတ်ဖို့မရတဲ့အချိန်မှာကတ်ဆယ်ဖြစ်သွားတာမျိုးတွေပါဖြစ်သွားတယ်ပေါ့မဒီပါဒီကတော့ passport ပေါ့နော် passport ရုံပိတ်သွားတဲ့အချိန်လေးမှာကျတော့ဒါတူရန်နေသွားတယ်အဲပုံမှန်ကတော့အဲတရက်ကိုကျွန်တော်တလဆိုရင်20လောက်မအားရရှာတယ်ခုချိန် passport ရုံပိတ်သွားတဲ့အတွက်ကြောင့်တလအောင်မှာ10 15လောက်ပဲလုံးလို့ရတာပဲဖြစ်သွားတာပါလေ
နိုင်ငံကူးလက်မှတ်ထုတ်ဖို့ online booking လုပ်ငန်းတွေကိုပြီးခဲ့တဲ့လကုန်ပိုင်းမှာပြန်ဖွင့်ပေးခဲ့ပေမဲ့ဒီနည်းလမ်းကလည်းဖွင့်လိုက်ပိတ်လိုက်ခုချိန်ထိဖြစ်နေတာကြောင့်အဆင်မပြေပဲခီးသွွားသူတွေအတွက်စီစဉ်ထားတဲ့ခီးစဉ်တွေလည်းကမောက်ကမဖြစ်ခဲ့ရတာပါဒီအတွက်ထိုင်းနိုင်ငံကိုမြန်မာခီးသွွားဧည့်သည်ဝင်ရောက်မှုတော်တော်နှဲသွားပြီးခီးသွွားအကျိုးဆောင်လုပ်ငန်းပေါ်မိခိုလုပ်ကိုင်စားတောက်နေရတဲ့သူတွေလည်းအလုံးလက်မဲ့နေပါဖြစ်ခဲ့ရပါတယ
်ပထမကတော့အဲ့ဒီကျွန်တော်တို့ဟိုအလဲသမားတွေကိုကျွန်တော်တို့ဦးစားပေးပြီးတော့ကျွန်တော်တို့အဲ့ဒီကိစ္စကိုကျွန်တော်အလုပ်လုပ်တာပါနော်အခုနောက်ပိုင်းကျတော့ဟိုကနေ passport ကိစ္စအကြောင်းတော့ငွေကြေးဟိုငွေစည်းတွေတက်တယ်ငွေစည်းတွေကြရတယ်အဲ့ဒီအခက်အခဲတွေကြောင့်သူတို့တွေကအလာနေသွားတော့ကျွန်တော်တို့ကတစ်ဆင့်အခါဒီပြင်နောက်ထပ်ဝင်ငွေလေးအဲ့လိုပေါ့ပတ်ပြီးရှာပြီးလောက်ရတာပေါ့အမျိုးမျိုးပေါ့အဲ့တော့ passport မပိတ်ခင်တော့ဆိုကျွန်တော်တို့ဟိုလွယ်ပါမလားနားရတယ်ဝင်မရှိတာအများတန်းလို့နေ့တိုင်းလို့သွားလာနေရတာအခုဆိုရင်အခု passport ပိတ်ပြီးအခုနောက်ပိုင်းဆိုရင်တလမှတစ်ပတ်တောင်မမှန်ကျင်တော့အဲ့လိုအနေထားမျိုးဖြစ်သွားတာ
အလုံးနဲ့ကိစ္စနဲ့ပတ်သက်ပြီးတော့ထိခိုက်ရတော့အများကြီးပါဗျ။ဘာဖြစ်လို့ဆိုတော့ဧည့်သည်လေးကနေသွားတယ်။ပြီးတော့အရင်တော့လို့လည်းမများတော့ဒီ passport လေးပိုင်းတင်ရခဲ့တဲ့အကြောင်းအရာလေးနဲ့ပတ်သက်ပြီးတော့ဖြစ်သွားတာလေ။အရင်ကဆိုရင်ကာကျနာပူလီတို့အယုဓယာတို့ဖတ်ထရာတို့ဧည့်သည်လေးကအများကြီးသွားလာနေကြတယ်။အခုကဒီ passport လေးနဲ့ဖြစ်သွားတော့တင်ရခဲ့တော့လူတွေကလာတာတိတ်ပြီးတော့အဆင်မပြေဘူးဖြစ်သွားတယ်ဗျ။အခုဆိုရင်ပစင်းကဘယ်လောက်ပျောက်သွားလဲဆိုတော့40 percent လောက်တော့ပျောက်သွားတော့ဗျာအဲ့တဲလေးအဲ့တော့ဝင်ငွေတွေကလည်းဒီအဲ့တဲလေးနဲ့ပျောက်သွားတာဟုတ်
ထိုင်းနိုင်ငံကိုလာရောက်ကြတဲ့မြန်မာပြည်သားတွေကလည်းဘာသာစကားအခက်အခဲအများဆုံးကြုံတွေ့ကြရတာကြောင့်ထိုင်းကိုရောက်တဲ့အခါလဲပတ်ဖို့ပဲဖြစ်ဖြစ်စိတ်ကူတဖို့ပဲဖြစ်ဖြစ်ထိုင်းမှာအခြေစိုက်ပြီးမြန်မာပြည်သားတွေအကျိုးဆောင်လုပ်ကင်ပေးနေတဲ့ခရီးသွားလုပ်ငန်းတွေကိုပဲအားထားသွားလာနေကြတာဖြစ်ပါတယ်ရှင်။ကျွန်မညညလွယ်မှာ
ထိုင်းနိုင်ငံမှာရှိနေတဲ့ခီးသွွားလုပ်ငန်းလုပ်ကင်သူတွေရဲ့အခက်အခဲတွေအကြောင်းမညညွန်လွင်တင်ဆက်ပေးခဲ့တာပါ။အင်္ဂါညရဲ့သတင်းပြပုချက်တွေကတော့ဒီလောက်ပါပဲရှင်။အခုဆက်ပြီးတော့နိုင်ငံတကာသတင်းဆောင်မတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်။ထိုင်ဝမ်နိုင်ငံကို F-16 တိုက်လေယာဉ်သုံးဒုံးကျည်ရာချီအပါအဝင်ဒေါ်လာ619တန်တန်ဖိုးအထိအလားအလာရှိတဲ့လက်နက်ရောင်းချမှုကိုအတည်ပြုလိုက်တဲ့သမ္မတဂျိုးဘိုင်ဒန်အစိုးရရဲ့ဆုံးဖြတ်ချက်ကိုတရုတ်ကပြင်းပြင်းထန်ထန်ရှုတ်ချလိုက်ပါတယ်။ယူကရိန်းစစ်ပွဲအနိုင်ရအောင်ရုရှားကိုကူညီဖို့ဘေကျင်းကလက်နက်တွေထောက်ပံ့ပေးနိုင်တဲ့ဆိုတာကိုအနောက်နိုင်ငံတွေကစိုးရိမ်နေချိန်မှာပဲဝါရှင်တန်နဲ့ဘေကျင်းကြားတင်းမာမှုတွေမြင့်တက်နေပါတယ်။အင်ဗျူရော VOA သတင်းဘျူရိုအကြီးအကဲပက်စတီဝီဒါကူဆာဝါရဲ့ဝါဒါရဲ့သတင်းကိုကိုငိမ့်ချန်းကပြောပြကိုငိမ့်ချန်းအေးကပြောပြပေးပါမယ်ရှင်
။သမ္မတဂျိုးဘိုင်ဒန်ဆိုကခွင့်ပြုလိုက်တဲ့ထိုင်ဝမ်ကိုလက်နက်ရောင်းချမဲ့အစီအစဉ်ဟာပြီးခဲ့တဲ့သတင်းပတ်ထဲမှာပဲကွန်ဂရက်အောက်လွှတ်တော်မှာအတည်ပြုဖို့တင်သွင်းခဲ့ပါတယ်။ဒေါ်လာ619သန်းတန်ကြီးရှိတဲ့လက်နက်ရောင်းချဖို့အဆိုပြုချက်ထဲမှာ F-16 မျိုးစားတိုက်လေယာဉ်သုံးဒုံးကျည်တွေရာနဲ့ချီပါဝင်တယ်လို့ဆက်ဆက်ပစ္စည်းတွေလည်းပါဝင်မှာဖြစ်ပါတယ်။ဒီလို့ရဟာတရုတ်နိုင်ငံရဲ့အချုပ်ချာအာဏာကိုချိုးဖောက်တာဖြစ်တယ်လို့တရုတ်နိုင်ငံသားဌာနပြောရေးဆိုခွင့်ရှိသူမော်နီကတုံ့ပြန်ပါတယ
်
။အမေရိကန်ကပိုင်တဲ့အချုပ်ချာအာဏာကိုလေးစားချောင်းပြောလို့ရှိပေမဲ့အန်ဒီရှိတဲ့ကဘာစွန်းမှာရှောင်နေပြီးတီးခန့်နိုင်စွမ်းထက်ကျော်လွန်ရန်ဆနေပါတယ်။ထိုင်ဝမ်ရင်းနဲ့ပတ်သက်တဲ့ဂရိကဝတ်တွေကိုချိုးဖောက်ပြီးတရုတ်ရဲ့ထိုင်ဝမ်ဒေသကိုအစစ်မြေလက်နက်တွေတောင်ရောင်းချခဲ့ပါတယ်
။နိုင်ငံသားကိုစစ်လက်နက်ရောင်းချတာကအများအပြားတိုက်ပြည်တစ်ခုကနေအခြားတစ်ခုကိုရောင်းချတဲ့ထုံးစံရှိတာပါ။ဒါပေမဲ့ပါတီကြီးနှစ်ခုလုံးရဲ့ထောက်ခံမှုနဲ့ကွန်ဂရက်လွှတ်တော်မှာအတည်ပြုနိုင်မဲ့အလားအလာရှိတဲ့အခုလက်နက်ရောင်းချတဲ့အဆိုပြုချက်ဟာထိုင်ဝမ်ဆက်ဆံရေးဥပဒေနဲ့ကိုက်ညီတယ်လို့သမ္မတဘိုင်ဒန်အစိုးရကဆိုပါတယ်။အဲ့ဒီဥပဒေအရတရုတ်ရန်ကနေလုံလောက်တဲ့အကာအကွယ်ရစေဖို့ဝါရှင်တန်အစိုးရအနေနဲ့ထိုင်ဝမ်ကိုလက်နက်ရောင်းချခွင့်ပြုထားပါတယ်။ဘေကျင်းဘက်ကထိုင်ဝမ်ကိုပိုင်အုပ်ချုပ်ခွင့်ရကျွန်းကိုခွဲထွက်ပြီးနေဖြစ်သတ်မှတ်ထားတာပါ။ထိုင်ဝမ်ရဲ့ကိုပိုင်ကာကွယ်ရေးကိုအားကောင်းအောင်လုပ်ဆောင်နိုင်ဖို့အမေရိကန်ဘက်ကထားရှိတဲ့ဂရိကွက်ကိုအသိမှတ်ပြုကြောင်းအမေရိကန်နိုင်ငံဆိုင်ရာထိုင်ဝမ်ကိုယ်စားလှယ်ကပြောပါတယ်။အမေရိကန်ထိုင်ပေစီဝိုင်းကောင်စီဥက္ကဋ္ဌရူပတ်ဟမ်မန်းစ်ချိမ်းဘတ်ကတော့ထိုင်ဝမ်ကျွန်းကိုတရုတ်ဘက်ကပိတ်ဆို့လိုက်ရင်အစင်းသဖြင့်အစိုးရအနေနဲ့ခရမ်းမီးကြောက်တွေတင်ပို့ထားဖို့လိုတယ်လို့ဆိုပါတယ်။
Taiwan has to be supplied through the air or the sea.
Taiwan ကိုလေကြောင်းတမမဟုတ်ပင်လယ်ကနေပဲထောက်ပံ့လို့ရပါတယ်။တရုတ်ကသာဝင်ဟင်နဲ့ပင်လယ်လမ်းကြောင်းတွေကိုအနှောက်အယှက်ပေးခဲ့ရင်လက်နက်ခရမ်းတွေပံ့ပိုးပေးဖို့ကပြဿနာရှိလာနိုင်ပါတယ်။ဒါကြောင့်လက်ဦးမှုယူပြီးကျွန်းပေါ်မှာအတက်နိုင်ဆုံးကြိုတင်ပြင်ဆင်ထားရပါမယ်
။ရုရှားရဲ့ရန်လိုမှုကလည်းခုခံကာဝဲနေရတဲ့ယူကရိန်းကိုလက်နက်ခရမ်းတွေထောက်ပံ့ပေးဖို့တော့ရုန်းကန်နေရတဲ့အမေရိကန်ရဲ့ကာဝဲရေးဆိုင်ရာစက်မှုလုပ်ငန်းအပေါ်အခုထိုင်ဝမ်ကိုလက်နက်ရောင်းချမဲ့အစီအစဉ်ကပိုးပြီးဖိအားတွေဖြစ်စေမယ်ဆိုတဲ့ထောက်ပြချက်တွေကိုအမေရိကန်ဆိုရဘက်ကလက်မခံပါဘူး။အင်ဗျူရောရဲ့အမျိုးသားလုံခြုံရေးကောင်စီပြောရေးဆိုခွင့်ရှိသူဂျွန်ကာဘီကအခုလိုတုံ့ပြန်ပါတယ
်
။အခုလက်နက်ရောင်းချမှုဟာယူကရိန်းအတွက်ကျွန်တော်တို့လုပ်ဆောင်နေတာကျဲအများကြီးကွဲပြားတဲ့လုပ်ငန်းစဉ်နဲ့နှီးစနစ်တစ်ခုဖြစ်ပါတယ်။ယူကရိန်းအတွက်အများစုကတော့သမ္မတအခွင့်အာဏာနဲ့ရှိပြီးသားစစ်လက်နက်ပစ္စည်းတွေကိုတိုက်ရိုက်ပေးတာပါဒါဟာလုံးဝကိုကွဲပြားတဲ့လုပ်ငန်းစဉ်ကွဲပြားတဲ့စနစ်တစ်ခုဖြစ်ပါတယ
်မော်စကိုနဲ့ဘေကျင်းကြားဆက်ဆံရေးကြီးထွားလာနေတာနဲ့ယူကရိန်းစစ်ပွဲမှာရုရှားကိုကူညီဖို့တရုတ်ကလက်နက်တွေထောက်ပံ့ဖို့စဉ်းစားနေတယ်ဆိုပြီးအနောက်နိုင်ငံတွေကစိုးရိမ်ချက်တွေရှိနေတဲ့ကြားမှာပဲအခုထိုင်ဝမ်ကိုလက်နက်ရောင်းချမဲ့အဆိုပြုချက်ကဘေကျင်းနဲ့တင်းမာမှုတွေကိုတိုးလာစေပါတယ်သိပ်မကြသေးခင်ကလည်းတရုတ်ဟာရုရှားနဲ့နီးကပ်တဲ့မဟာမိတ်ဖြစ်တဲ့ Belarus သမ္မတ Alexander Lukashenko ကိုကော်စော့နီခင်ပြီးကြိုဆိုခဲ့ပါတယ် Hudson Institute ကအာရှပစိဖိတ်လုံခြုံရေးဆိုင်ရာဥက္ကဋ္ဌ Patrick Cronin ကတော့အခုလိုထောက်ပြပါတယ
် China try to send some type of armament
ယူက Belarus ကိုလက်နက်အမျိုးအစားတခုခုပေးပို့ဖို့ကြိုးစားနိုင်မလား Belarus နဲ့ရုရှားဆိုတာကဘယ်သူ့ကိုပေးပေးသိပ်မကွာချဘူးအတူတူပါပဲ
တရုတ်သမ္မတရှီချင်းဖင်နဲ့ရုရှားကောင်ဆောင်ဗလာဒီမီယာပူတင်တို့ကလည်းတွေ့ဆုံဖို့စီစဉ်ထားကြလို့အမေရိကန်နဲ့တရုတ်ရုရှားတို့ကြားတင်းမာမှုတွေကဆက်ရှိလာနိုင်တဲ့အနေအထားဖြစ်ပါတယ
်။ကိုငိမ့်ချန်းအေးကပြောပြပေးခဲ့တာပါ။ VOA မြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေည10နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။မကြခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းနိုင်ရွက်မှာတော့အင်္ဂါညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ
ခလုတ်တစ်ချက်နှိပ်လိုက်ယုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ One click ခလုတ်တစ်ချက်နှိပ်ယုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်တည်းနေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပါ
မင်္ဂလာညချမ်းပါတော်တာရှင်များရှင် View American တန်းရဲ့အင်္ဂါညပိုင်းမြောပါတာအစီအစဉ်တွေကိုည9နာရီကနေ10နာရီထိ line to meter 19 kHz 15953ည line to meter 25 kHz 11803ည line to meter 32 kHz 933က line lambda 190 kHz 1503တို့ကနေတိုက်ရိုက်အသံလွှင့်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးထုတ်လွှင့်ပေးသွားမယ့်အစီအစဉ်ဒုတိယပိုင်းမှာတော့ American နိုင်ငံရေးအကြောင်းသတင်းဆောင်ပါ Social Media ပေါ်မှာလူကြည့်များတဲ့10မိနစ်သတင်းတိုလေးတွေကဘာတလွားခီးသွားအစီအစဉ်နဲ့မညညွန်လွင်ရဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်စရတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။အခုတော့အရင်ဆုံးဘာမော့မြို့ကနေယူကရိန်းအရက်သားတွေဘေးကင်းရာထွက်ခွာတဲ့အကြောင်းပြောပြထားတဲ့အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်မကိုထုတ်လွှင့်ပေးကြပါတယ်။ယူကရိန်းအရှေ့ဘက်ကဘာမော့မြို့ကိုရုရှားတွေလက်ထဲကနေယူကရိန်းကပြန်ရဖို့ကြိုးစားနေတာကြောင့်တိုက်ပွဲတွေပြင်းထန်နေပြီးဒေသခံတွေဆက်နေဖို့ခက်ခဲလာပါတယ်။ယူကရိန်းဘက်ကတော့နိုင်ငံတကာရဲ့ထောက်ခံမှုရနေဖို့တန်တမာရေးအရာကြိုးပမ်းနေတဲ့တစ်ချိန်တည်းမှာပဲအခက်အခဲတွေရင်ဆိုင်နေရတာပါ။ VOA သတင်းတောက် Veronica Baldares Iglesias ပြောထားတဲ့သတင်းကိုကိုအောင်ကပြောပြပေးမှာပါရှင်။
ဘတ်မှုမျိုးစင်ကြေဘုံမှာတနင်္ဂနွေနေ့ကတိုက်ပွဲတွေအပြင်းထန်ဖြစ်ပွားနေတဲ့ကြားမှာပဲအရက်သားတွေဘေးရန်ကင်းရသွားနိုင်မှုယူကရိန်းတပ်ဖွဲ့ဝင်တွေကကူညီခဲ့ကြပါတယ်။ရုရှားနဲ့ဝဂနာကြီးစားအဖွဲ့တွေဘက်ကစစ်ရှိန်ပိုမြင့်လာတာကြောင့်အခြေအနေတွေကပိုဆိုးလာနေတာပ
ါ။စားစရာရှာရတာကလည်းဒုက္ခများပါတယ်။အကူအညီအဖွဲ့ပေးတဲ့အစားအစာကတလားမှတစ်ခါပဲရတာပါ။လျှက်စကလည်းမရှိ၊ရေလည်းမရှိ၊မီးလည်းမရှိပါဘူး။
ယူကရိန်းတပ်တွေကတော့ရုရှားတွေကိုမီးကုန်ရန်ကုန်တိုက်ခိုက်မောင်းထုတ်သွားမယ်လို့ဆိုရတယ
်။တင်ဆာမမ်ဇာခပတ်တမီ
စ်တိုက်အဆုံးရှုံးမရှိဘဲမြို့ကိုရလိမ့်မယ်လို့ထင်နေခဲ့ပေမဲ့သူတို့တော်တော်များများတေကုန်ကြပါပြီ
။ရုရှားဘက်ကလည်းယူကရိန်းတပ်ဖွဲ့သုံးယင်းတွေကိုဖျက်ဆီးနိုင်ခဲ့တယ်လို့တပ်ဖွဲ့ဝင်တွေကို Donetsk ဒေသမှာတုတ်တင်နိုင်ခဲ့တယ်လို့စနေနေ့မှာပြောပါတယ်။
На Донецком направлении в ходе продолжения активных действий
по Кусисинье တွင်မှာတောင်ပိုင်းတပ်ဖွဲ့ဝင်တွေအပြင်လေကြောင်းအမြောင်းနဲ့ပစ်ခတ်တိုက်ခိုက်တာကြောင့်ယူကရိန်း490လောက်တေဆုံးသလိုဒဏ်ရာတွေလည်းရသွားပါတယ်
။ရုရှားရဲ့ပြောဆိုချက်နဲ့ပတ်သက်ပြီးတော့ VOA ကတိကျအတည်ပြုနိုင်ခဲ့တာမျိုးမရှိပါဘူး။ဒါ့အပြင်ရုရှားကာကွယ်ရေးဝန်ကြီးဆာဂေးရှွိုင်ဂူဟာဘတ်မှုမျိုးတရှိရာ Donetsk ဒေသအတွင်းတွားရောက်ကြည့်ရှုတဲ့ဗီဒီယိုကိုလည်းရုရှားဘက်ကထုတ်ပြန်ခဲ့ပါတယ်။ပြီးခဲ့တဲ့သတင်းပတ်ကုံမှာယူကရိန်းသမ္မတဟာဥရောပပါလီမန်ဥက္ကဋ္ဌရောဘတ်တာမက်ဆိုလာနဲ့လည်းတွေ့ဆုံပြီးတော့သူ့ရည်မှန်းချက်တွေနဲ့ပတ်သက်ပြီးရှင်းပြခဲ့ပါရယ
်ဇဗဒန်ညမက်ဆီမန်နောအက်တီဗ်
ဥရောပတမကမှာကျွန်တော်တို့နိုင်ငံအဖွဲ့ဝင်ဖြစ်လာအောင်အဖက်ဖက်ကမြန်မြန်ဆန်ဆန်ပြင်ဆင်ဖို့ယူကရိန်းအတွက်လက်နက်အကူအညီတွေပို့ရဖို့နဲ့ရုရှားအပေါ်ပြင်းထန်တဲ့ပိတ်ဆို့ဒဏ်ခတ်မှုတွေလုပ်ဖို့ဆောင်ရွက်ရပါမယ်
စစ်ရာဇဝတ်မှုတွေနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးမဲ့အထူးခုံရုံးဖွဲ့ဖို့လဲဥရောပပါလီမန်ကတောင်းဆိုပါတယ
် We will meet with
ကလသမဂ္ဂတာဝန်ရှိသူတွေနဲ့ကျမတို့တွေ့ဆုံမှုရှိပါတယ်ပထမဆုံးကအထောက်အထားတက်တွေတွေကိုဘယ်လိုပုံစံမျိုးနဲ့စုဆောင်မလဲဆိုတာနဲ့ပတ်သက်ပြီးအသေးချသတ်မှတ်ဖို့ရယ်ပြီးတော့သူတို့ကိုအရေးယူဖို့ပါ
ဘူချာဒေတာကစစ်ရာဇဝတ်မှုမြောက်နိုင်တဲ့တက်ဖြတ်မှုတွေနဲ့ပတ်သက်ပြီးကုလသမဂ္ဂကတော့မှတ်တမ်းတင်ထားပါတယ်တရင်ဘက်ကုံရက်အတွင်းလွန်ခဲ့တဲ့တစ်နှစ်ကရုရှားတပ်တွေကိုဟန်တားဖို့ကြိုးစားခဲ့တဲ့ယူကရိန်းအမျိုးသားရှစ်ဦးအတွက်အောက်မွေ့ပွဲအခမ်းအနားကျင်းပခဲ့ပါတယ်။အဲ့ဒီသူတွေအားလုံးကိုရုရှားကဖမ်းဆီးပြီးတော့တပ်ပစ်ခဲ့တာပါခင်ဗျာ
။ကိုအောင်တင်ဆက်ထားတဲ့အမေရိကန်နိုင်ငံရေးအကြောင်းကိုနားဆင်ခဲ့ရတာပါ။အခုဆက်ပြီးတော့ Charles Darwin တွားခဲ့တဲ့ Brazil ခီးစဉ်အကြောင်းကဘာတလွားခီးသွားအစီအစဉ်ကိုမထုတ်လွှင့်ပေးခင်မှာပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းဆိုရှယ်မီဒီယာပေါ်မှာလူကြည့်များခဲ့တဲ့10မိနစ်ဗီဒီယိုသတင်းလေးတွေကိုပြောပြပေးကြပါမယ်။ Turkey မှာအားပြင်းငလျင်ထက်တွေနောက်ပိုင်းအဆောက်အဦတွေထပ်ပြီးပြိုကျတာထိမ့်ချုပ်ဖြိုချရာတွေရှိနေပါတယ်။ Syria မှာငလျင်ဘေးကလွတ်လာတဲ့ကလေးလေးကမ္ဘာဘောလုံးအကျော်မော်နဲ့ Cristiano Ronaldo နဲ့တွေ့ဆုံခွင့်ရခဲ့ပါတယ်။ဒီလို social media ပေါ်မှာလူကြည့်များတဲ့10မိနစ်သတင်းတိုလေးတွေကိုမတ်အေးသနာကျော်ကစူးစီးတင်ဆက်ပေးထားပါတယ်ရှင်။
ရိကီနိုင်ငံမှာဖေရီလာအစပိုင်းတုန်းကလှုပ်ခဲ့တဲ့ငရင်ကြီးတွေနဲ့နောက်ဆက်တွဲငရင်ငယ်တွေကြာမပြိုကျဘဲနဲ့ကျန်နေခဲ့တဲ့အဆောက်အုံတွေကတချို့နောက်ပိုင်းရက်တွေမှာထပ်ထပ်ပြီးတော့ပြိုကျတာတွေရှိနေပါတယ်။မလ9ရက်နေ့ကဆယ်လီဖာမျိုးက6ထပ်တိုက်တလုံးပြိုကျခဲ့တာပါ။သူကငရင်တန်းကြောင့်အတော်ပျက်စီးသွားခဲ့ရတဲ့အဆောက်အုံဖြစ်ပါတယ်။ဒါကြောင့်မလို့သူ့ကိုဖျက်ချဖို့စဉ်းတဲ့ကိုအစိုးရထည့်သွင်းထားပါတယ်။ဒါမဲ့လေထိန်ချုပ်ဖျက်ချတာမလုပ်ရသေးခင်မှာပြိုကျလို့ဘေးကလမ်းမှာမီးပွိုင်မိနေတဲ့ကားတွေဘတ်စ်ကားတွေမောင်းပြေးရပါတယ်။လမ်းသွားလမ်းလာတချို့ပြိမိသွားပြီးတော့တယောက်ကိုတော့ကယ်တင်နိုင်ခဲ့ပါတယ်။တရီကီမှာဖေဖော်ဝါရီ28ရက်နေ့ကအင်အားအသင့်တင့်တဲ့တတိယမြောက်ငရင်လှုပ်ပြီးတော့မာလာဒီယာမျိုးကအဆောက်အုံတစ်ခုပြိုကျသွားတာဖြစ်ပါတယ်။ဒီတတိယမြောက်ငရင်မှာအဆောက်အုံပေါင်း29လုံးပြိုကျသွားခဲ့ပါတယ်။အဆောက်အုံတွေပြိုကျတဲ့နေရာတွေကနေဖုံလုံးကြီးတွေလိမ့်ထွက်နေတာကိုTwitter လူမှုကွန်ရက်ပေါ်ကဗီဒီယိုတွေမှာတွေ့ရပါတယ်။တရီကီမှာလူသေးဆုံးမှုများပြတဲ့ငရင်ကြီးနှစ်ခုလှုပ်သွားပြီးတဲ့နောက်တရင်သုံးဘက်တိတိအကြောင်းမှာအင်အားအသင့်တင့်ပြတဲ့ငရင်ထပ်ပြီးတော့လှုပ်သွားခဲ့တာပါ။အရင်လှုပ်သွားတဲ့ငရင်ကြီးတွေရဲ့နောက်ဆက်တွဲငရင်ဖြစ်ပြီးတော့ပြင်းအား 5.6 နဲ့အနက်6မိုင်ကိုဗဟိုပြုပြီးတော့လှုပ်သွားပါတယ်။ပြီးခဲ့တဲ့သုံးဘက်အတွင်းမှာနောက်ဆက်တွဲငရင်ငယ်ပေါင်းများစွာလှုပ်ပြီးတော့အဲ့ဒီထက်မှာတော့အင်အားအသင့်တင့်ရှိတဲ့ပြင်းအား 5 နဲ့6ကြားငရင်အနည်းဆုံး55ခုပါဝင်ပါတယ်။ဖေဖော်ဝါရီ28ရက်နေ့တော့အဲ့ငရင်မှာလူအနည်းဆုံး2ဦးသေဆုံးပြီးတော့လူ130လဲဒဏ်ရာရရှိသွားပါတယ်။တူရကီနိုင်ငံအစ္စတန်ဘူမြို့တော်ကဘောလုံးပွဲကြည့်ပေးတဲ့အမွှေးဝါရုပ်ကလေးတွေထောင်ထဲချီကိုဘောလုံးကွင်းထဲကိုပစ်ပေးခဲ့ကြပါတယ်။တူရကီစူပါလိအသင်းတွေဖြစ်တဲ့ဘက်ရှီတက်ရှ်နဲ့အန်တယ်လီယက်စ်ဘော့ရှ်အသင်းတို့ကစားပွဲမှာပါဖေဖော်ဝါရီ26ရက်နေ့ကကျင်းပတဲ့ဘောလုံးပွဲတွေအတွင်းခုလိုမျိုးလူတွေအားလုံးတပြိုင်နက်ချိန်သားခိုက်ပြီးတော့ပြစ်ပေါက်တဲ့ဝက်ဝံရုပ်လေးတွေအမွှေးဝရုပ်လေးတွေကငရင်ကြီးကြောင့်စိတ်တန်ရာရနိုင်မဲ့ကလေးတွေအတွက်ဖြစ်ပါတယ်။အရုပ်လေးတွေကမင်းအတွက်ပါတကယ်ချင်းရေးဆွဲလှုပ်ရှားမှုကအစ္စတန်ဘူမြို့တော် Vodafone Park အားစားရုံမှာကျင်းပတဲ့ဘောလုံးပွဲအတွင်းပွဲကြည့်ပရိသတ်တွေကဖေဖော်ဝါရီအစောပိုင်းလှုပ်သွားတဲ့ငရင်ကြီးကြောင့်အသက်ရှင်ချင်ရတဲ့ကလေးတွေအတွက်လက်ဆောင်အရုပ်လေးတွေအစီအစဉ်ဖြစ်ပါတယ်။ကိုကြီးကစားရေးလုပ်ငန်းရဲ့ဒစိမ့်တစ်ပိုင်းဖြစ်တဲ့ဘက်ရှိတက်ရှ်အတင်းကပရိသတ်တွေစီစဉ်တာဖြစ်ပါတယ်။ငရင်ကြီးတွေကြောင့်တူရကီနဲ့ဆီးရီးယားမှာကလေးများပြားပါဝင်လူပေါင်း 9,000 ကျော်တည်ဆုံခဲ့ရပါတယ်။ဒီကန်ထူးတဲ့ကလေးကတော့ကမ္ဘာဘောလုံးအကျော်မော်ခရစ်စတီယာနိုရနာလ်ဒိုကစားတဲ့အယ်နာဆာဘောလုံးကလပ်ကိုမလ3ရက်နေ့ကဖိတ်ကြားခံရတာပါ။ဒါကြောင့်ဆီးရီးယားနိုင်ငံမှာငရင်တန်တဲ့ကလေးလေးကမ္ဘာဘောလုံးအကျော်မော်ခရစ်စတီယာနိုရနာလ်ဒိုနဲ့တွေ့ကျင်တဲ့ဆန္ဒတွေဖြည့်သွားခဲ့ရပါတယ်။နဗီဆာယီဆိုတဲ့ကလေးကငရင်ကယ်ဆယ်ရေးလုပ်သားတွေကိုသူ့ဆန္ဒကိုပြောပြနေတဲ့ဗီဒီယိုလူမှုကွန်ရက်မှာတက်လာခဲ့တာဖြစ်ပါတယ်။သူ့ရဲ့ဗီဒီယိုကိုအွန်လိုင်းမှာကြည့်ရှုသူ2,000ကျော်ပြီးတော့သူ့ကို Sorry Arabia နိုင်ငံမှာရနာလ်ဒိုနဲ့လာတွေ့ဖို့အတွက်သူ့ရဲ့ဗီဒီယိုကိုတွေ့သွားတဲ့ Sorry Arabia ဖျော်ဖြေရေးအာဏာပိုင်အဖွဲ့ဥက္ကဋ္ဌကကလေးနဲ့မိခင်ကိုအကုန်ကြခံခေါ်ယူပေးတာဖြစ်ပါတယ်ဘာနာဒိုနဲ့တွေ့ရတာအိမ်မက်မက်နေတယ်လို့ထင်မိပါတယ်ယုံအောင်မယုံနိုင်ပါဘူးအိမ်မက်မဟုတ်ပါခြင်းနဲ့လို့ဖျားရှိခိုးဆူတောင်းပါတယ်လို့ကလေးလေးကပြောသွားပါတယ်သူရနာဒိုနဲ့တွေ့တော့ဝမ်းသာအရာပြေးဖက်တဲ့ဗီဒီယိုကတော့ကြီးရှုသူ6တန်းကျော်ရှိပါတယ်ကလေးရအယ်နာဆာအသင်းကန်တဲ့ဘောလုံးပွဲကိုရီယက်မြို့တော်မှာကြည့်ရှုခဲ့တာပါရနာဒိုကအရန်သဘောကောင်းပါတယ်လူတိုင်းသူနဲ့တွေ့နိုင်ပါစေလို့ဆာယီကဆုတောင်းသွားခဲ့ပါတယ်လက်ခံဖုန်းကွန်ရက်ကုမ္ပဏီတစ်ခုဖြစ်တဲ့ World Mobile ကလွတ်တင်တဲ့လေသင်းမော်တွေဖြစ်ပါတယ်အင်တာနက်ချိတ်ဆက်မှုမရှိတဲ့ကမ္ဘာဒေသတွေကလူတွေကိုအင်တာနက်ချိတ်ဆက်ပေးနိုင်ဖို့ဒီလေဘောလုံးကြီးတွေလေထဲကိုလွှတ်ထားတာဖြစ်ပြီးတော့ Anoth လို့ခေါ်တဲ့အဲ့ဒီလေသင်းမော်တွေကိုမြေပြင်ကနေကျိုးနဲ့ချီလွှတ်တင်ထားတာပါ Anoth တကူကနေတယ်လီကွန်တာဝါတိုင်း12တိုင်းနဲ့ညီမျှတဲ့အင်တာနက်ချိတ်ဆက်မှုထုတ်ပေးနိုင်မှာဖြစ်ပါတယ်ကောင်းငင်ထဲမှာပေမြင့်1,000ကျော်မှနေနေပြီးမြေပြင်အကျယ်ဝန်းအဖြစ်မိုင်80လောက်ထိအင်တာနက်ကွန်ရက်ချိတ်ဆက်ပေးနိုင်ပါတယ်တယ်လီဖုန်းတာဝါတိုင်းထူဖို့မလွယ်ကူတဲ့ဝေးလံဒေသတွေအတွက်နေရာဒေသတစ်ခုတည်းကထိန်းချုပ်ထားတာမဟုတ်ဘဲနဲ့အဖို့ခတက်တာပြီးတော့နေရာဒေသဆောင်ကနေအင်တာနက်ချိတ်ဆက်မှုပေးနိုင်ဖို့အတွက် World Mobile Company ကလှုပ်ဆောင်နေတာပါအခုပနမအဖြစ်ဇန်စီဘာနိုင်ငံမှာစတင်လှုပ်ဆောင်ခဲ့ပြီးတော့အောင်မြင်တဲ့အတွက်ဒီနေ့နဲ့တခြားဒေသတွေကိုလှည့်လည်မြန်တိုးချဲ့လှုပ်ဆောင်ဖို့ရှိပါတယ်ကမ္ဘာမှာလူပေါင်း 2.8 ဘီလီယံ ။တနည်းပြောရရင်တော့ကမ္ဘာလူကြီးရဲ့သုံးပုံတစ်ပုံဟာအင်တာနက်ချိတ်ဆက်မှုရှိသေးပေနဲ့နေနေကြရတာဖြစ်ပါတယ်။အမေရိကန်ပြည်အောင်စုမြောက်ပိုင်းစွန်းအလက်စကာကောင်းငွေမှာပေါ်ထွက်ခဲ့တဲ့ဥဒရအလင်းတက်များဖြစ်ပါတယ်။ဖေဗူလာ28ရက်နေ့တနင်္လာနေ့မနေ့မလင်းငယ်အချိန်မှာအလင်းထဲတွေပြေးနေတာကို14နာရီစောင့်ကြည့်ဗီဒီယိုမှာတွေ့ရပါတယ်။ Alaska ပြည်နယ် Anchorage မြို့ကောင်းကင်ရံမှာအစိမ်းအောင်ပါဝင်လှပစမ်းကြတဲ့အကြောင်းတွေနဲ့ဥဒ္ဓရအလင်းထဲတွေပေါ်ထွက်နေပုံတွေလူမှုကွန်ရက်တွေမှာအကြီးအကျယ်မျှဝေကြပါတယ်။ English လို Northern Lights နောက်တစ်မျိုးဆိုရင် Aurora Borealis ဆိုတဲ့မြောက်ပိုင်းအလင်းထဲများကိုဒေသဆန်တော်ချင်းတနင်္ဂနွေနေ့ညကနေပြီးတော့နောက်တစ်နေ့မနက်6နာရီထိတွေ့ခဲ့ရပါတယ်။ဓာတ်ပုံဆရာတို့ပထမရက်တနင်္ဂနွေညကတည်းကင်မရာထောင်ပြီးတော့စောင့်ရထားတဲ့ပုံမှာရှားရှားပေါပေါအနေရောင်နေလဲတွေ့ရတာပါ။နောက်တစ်နေ့ကအာတိတ်ဆက်ဝိုင်းနဲ့ညီတဲ့ဖင်လန်နိုင်ငံလက်ပလန်ဒေသကောင်းကင်ရံမှာတော့မတ်လ5ရက်နေ့တနင်္ဂနွေနေ့ညက Northern Light အလင်းတန်းတွေကိုတွေ့ခဲ့ရပါတယ်။အစိမ်းရောင်ပန်းရောင်ဖြူရောင်တို့ဖြစ်ပါတယ်။အဲ့ဒီဒေသကအာတိတ်ဆက်ဝိုင်းရဲ့မြောက်ပိုင်းမိုင်းတရအကွာလောက်မှာတည်ရှိတာပါ။နေရဲလှုပ်ရှားမှုကြောင့်ထွက်လာတဲ့ရက်စစ်ဓာတ်ဆောင်အမှုံလေးတွေကမ္ဘာလေထုအပေါ်ရန်လွှာကိုရောက်လာပြီးတော့အဲ့ဒီမှာလေထုတွေကမော်လီကျူးတွေနဲ့ပူတိုင်းမိပြီးတော့အလင်းထဲတွေပေါ်ထွက်တာဖြစ်ပါတယ်။ကမ္ဘာတန်လိုက်ဆက်ကွင်းကြောင့်ရက်စစ်ဓာတ်ဆောင်အမှုံလေးတွေကတန်လိုက်အားအပြော့ဆုံးဝင်ရိုးစွန်းဒေသတွေစီရောက်သွားခဲ့လို့အဲ့ဒီဒေသတွေမှာမှ Northern Light အလင်းထဲတွေကိုတွေ့ရတာဖြစ်ပါတယ်။အခုရပိုင်းနေရဲလှုပ်ရှားမှုပြင်းထန်လို့အခုတော့ဒီအလင်းထဲတွေကိုပို့ပြီးတော့တွေးရလဲအောင်မယ်လို့သိပ္ပံပညာရှင်တွေကပြောပါတယ်။ Sister Jean Dolores Smith ကလိုယိုလာတက္ကသိုလ်မျိုးသားဘတ်စကတ်ဘောအသင်းတွင်ဘာသာရေးနဲ့စိတ်ပိုင်းဆိုင်ရာပံ့ပိုးကူညီပေးဖို့ခန့်အပ်ထားခံရသူပါ။ရှီကာဂိုနဲ့ကယ်လီဖိုးနီးယားကအခြေခံပညာကက်သလစ်ကျောင်းတွေမှာနှစ်ပေါင်း80ကျော်ဆရာမလုပ်ခဲ့သူဖြစ်ပြီးတော့2018ခုနှစ် NCAA ဘတ်စကတ်ဘောပြိုင်ပွဲမှာ The Ramblers အသင်းကိုသူလာအားပေးတော့သူ့ရဲ့သတင်းစာရှင်းလင်းပွဲကနာမည်ကြီးကစားသမား Tom Brady စီမံထက်တောင်မှလူစီသွားပါရဲ့အခုအသက်103နှစ်အရွယ်မှာခီးဝေးတွေမလိုက်နိုင်တော့ပေမဲ့ရှီကာဂိုမြို့လိုယိုလာတက္ကသိုလ်အိမ်ငွေကစားပွဲတွေမှာတော့သူအမြဲရှိပါတယ်သူ့ကိုဘောလုံးလာမှန်မှဆိုလို့ကစားသမားတွေကွင်းထဲဝင်နေလှိုင်းကောင်းဝါးကနေပွဲကြည့်တယ်လို့သူကပြောပါတယ
် I think sports are very important because they help develop life skills
ဘဘာရီ sister ဂျင်းရှမစ်ကအားကစားဆိုတာဘဝအတွက်လိုအပ်တဲ့အရေးချင်းတွေရဖို့အထောက်အကူဖြစ်လို့သိက္ခာအရေးကြီးပါတယ်လို့ပြောသွားတာပါကစားသမားတွေလေ့ကျင့်တဲ့ပွဲပဲဖြစ်ဖြစ်ဘဘာချင်းလာရင်ပို့ပြီးတော့စိတ်ဓာတ်တက်ကြွကြပါတယ်သူကဖေဖော်ဝါရီ28ရက်နေ့ကတော့ရည်ရွယ်ချက်ဖြင့်နှိုးထခြင်းပထမနှစ်တရာအတွင်းကျမလေးလာတင်ယူမိသည်များဆိုတဲ့ကိုရိုင်းအာထုပ်ပတ်တီစာအုပ်ကိုထုတ်ဝေဖြန့်ချိလိုက်ပါတယ
်ဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့10မိနစ်ဗီဒီယိုသတင်းလေးတွေကိုမအေးတန်နာကျော်ကတင်ဆက်ပေးခဲ့တာပါအခုတော့ဘဝအမောပြေစရာဝါသနာနဲ့ရှင်သန်သူများအကြောင်းနားဆင်ရမယ်မညညလူရဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်မတိုင်ခင်မှာတော့ကဘာတလွားခီးသွားအစီအစဉ်ကိုအလှည့်ပေးကြရအောင်ပါဒီတစ်ပတ်မှာတော့ Charles Darwin သွားခဲ့တဲ့ Brazil ခီးစဉ်အကြောင်းပြောပြပေးထားပါတယ်သက်ရှိတတဝါတွေစင်ကဲပြောင်းလဲတဲ့ဆိုတာကိုလေ့လာဖော်ထုတ်ခဲ့တဲ့တဘာဝလောကပညာရှင်ကြီး Charles Darwin လွန်ခဲ့တဲ့နှစ်200လောက်ကသွားလာခဲ့တဲ့ဘရာဇီးနိုင်ငံကနေရာတွေကိုကမ္ဘာလက်ခီးတွေတွေသွားလို့ရနေပါပြီ Charles Darwin ရဲ့ Beagle Diary ဆိုတဲ့စာအုပ်ထဲမှာရေးသားခဲ့တဲ့ဘရာဇီးနိုင်ငံ Rio de Janeiro ပြည်နယ်တလွှားကနေရာတွေကိုမဆုမြတ်မွန်ကကမ္ဘာတလွှားခီးသွားအစီအစဉ်ကနေတွားကြည့်ရကြရအောင်ပါ
တရိတ်ဆန်တဲ့အပင်တွေရဲ့သဘာဝကိုစိတ်ဝင်စားလာတဲ့ Charles Darwin တယောက်1832ခုနှစ်တုန်းကဘရာဇီးနိုင်ငံအရှေ့တောင်ပိုင်းမှာရှိတဲ့ Rio de Janeiro ပြည်နယ်တလွားကိုမြင်စီးသွားပြီးအဲ့ဒီဒေသကတက်ရှိရအကြောင်းလေ့လာမှတ်တမ်းတင်ခဲ့ပါတယ်။အသက်24နှစ်အရွယ် Darwin ရဲ့အဖွဲခီးသွားခဲ့တဲ့မှတ်တမ်းတွေကိုသူ့ရဲ့ Beagle Diary ဆိုတဲ့စာအုပ်ထဲမှာရေးသားထားပါတယ်။အဲ့ဒီတော့ကသူသွားခဲ့တဲ့နေရာတွေကို Federal University of Rio de Janeiro Brazil တက္ကသိုလ်ကအထူးအကြလမ်းကြောင်းပြန်ဆွဲထားပေးတဲ့အတွက်ဒါဝင်ရဲ့ခြေရာအတိုင်းခီးသွားခြေရာကောက်ချင်သူတွေသွားပြီးလည်လာလို့ရနေပါပြီ ရှေးချင်းတောင်တက်ဝါသနာပါသူတွေ၊ဆက်ဘင်းစီဝါသနာပါသူတွေအတွက်ခီးသွွားလုပ်ငန်းတွေကလည်းခီးစဉ်တွေဆွဲပြီးသွာလာနိုင်အောင်လို့လုပ်ထားကြပါတယ်။ဒါကြောင့်တစ်ချိန်လုံးက Charles Darwin မြင်းနဲ့ခီးသွွားလာခဲ့တဲ့နေရာတွေစီကိုကိုယ်တိုင်သွားရောက်ပြီးသူလေ့လာခဲ့တယ်လို့အဲ့ဒီဒေတာကတစ်ပင်ပေါ်မှာနေတဲ့ဖားကလေးတွေ Hummingbird ဗတုံးဖက်ကလေးတွေအပါအဝင်ထူးခြားတဲ့သက်ရှိသတ္တဝါတွေနဲ့တဘာဝလောကကိုလေ့လာနိုင်ကြမှာဖြစ်ပါ
တယ်။É porque nós estamos passando por debaixo da Mata Atlântica.
ဒီနေရာကတိတ်ကိုစိမ့်လန်းဆူပြတာကိုသတိထားမိပါလိမ့်မယ်။အတ္တလန္တိတစ်တော်တွေကြားမှာရှိတာမလို့သဘာဝအလှတွေနဲ့ပြည့်နေပါလိမ့်။ဒါကြောင့်လဲဒါဝင်ကဒီနေရာကိုတိတ်ကိုစိတ်ဝင်စားခဲ့တာပါ။သူ့ရဲ့1832ခုနှစ်ခီးသွွားဒဏ်ရာရီထဲမှာဒီဒေသအကြောင်းတွေကိုထူးထူးခြားခြားမှတ်တမ်းတင်ရေးသားခဲ့တာပါ
။ဒါဝင်သွားခဲ့တဲ့လမ်းအတိုင်းပြန်ပြီးတော့ခြေရာကောက်ထားတဲ့လမ်းခီးတစ်လျှောက်လုံးမှာသူ့နဲ့ပတ်သက်တဲ့အဖတ်သားတွေကိုမြင်ရမှာဖြစ်ပါတယ်။ဒီဒေသကအင်းဆက်ပိုးမွှားတွေကိုဒါဝင်ကအသေးချာလေ့လာမှတ်သားမှတ်တမ်းတင်ခဲ့တာမို့အခုဒါဝင်နျူကလ িয়াস လို့နာမည်ပေးထားတဲ့စင်တာမှာသဘာဝလောကပညာရှင်ကြီးလေ့လာခဲ့တဲ့အတိုင်းအင်းဆက်ပိုးမွှားတွေတရိတ်ဆန်တွေကိုလေ့လာနိုင်ဖို့အတွက်ဇီဝဗေဒပညာရှင်တွေကအသိပညာတွေကိုဆက်လက်လက်ဆင့်ကမ်းပေးနေကြပါတယ
် Nós temos uma biodiversidade muito grande aqui e poucos conhecem, né?
ဒီနေရာမှာတက်ရှိမျိုးကွဲမျိုးစုံရှိတယ်ဆိုတာသိရတဲ့သူလည်းပါတယ်။ကျမတို့ကအကောင်တွေကိုရုပ်လုံးသွင်းပြီးမတူကွဲပြားတဲ့သတ္တဝါတွေနဲ့တဘာဝပတ်ဝန်းကျင်အကြောင်းအသိပညာပေးနေပါတယ်
။ဒီဒေသမှာရှိတဲ့တက်ရှိသတ္တဝါတွေကိုအနီးကပ်အသေးစိတ်မြင်နိုင်ဖို့ပကတိရုပ်လုံးပြန်သွင်းထားကြတာပါ။ Charles Darwin ရဲ့တက်ရှိတွေစင်ကယ်ပြောင်းလဲမှုဖြစ်စဉ်မှတ်တမ်းတွေမှာလည်းဒီအကောင်တွေရဲ့အကြောင်းတွေကိုမှတ်တမ်းပြုစုထားပါတယ်
။ Uma das observações dele foi
Darwin ရဲ့လေ့လာမှုတွေထဲမှာTVV ကတောင်တန်းဒေသမှာရှိတဲ့အင်းဆက်ပိုးမွားမျိုးစုံကြောင့်လည်းပါပါတယ
်။တစ်ပင်တွေ၊တရိတ်ဆန်တွေစားတဲ့တက်ရှိတွေအကြောင်းသိကိုစိတ်ဝင်စားတဲ့အင်္ဂလိပ်လူမျိုး Charles Darwin အတွက်ဘရာဇီးလ်နိုင်ငံကအမြဲဆုံးသစ်တောတွေကြားမှလိလစရာတွေမကုံနိုင်အောင်ဖြစ်ခဲ့တာပါ။သဘာဝနဲ့ပတ်သက်တဲ့သူ့ရဲ့ theory တွေကဘရာဇီးလ်မှာလိလခဲ့တဲ့လိလမှုတွေ၊စူးစမ်းမှုတွေအပေါ်အများကြီးထွန်းမှုရှိခဲ့တယ်လို့ Darwin နဲ့ဘရာဇီးလ်ဆိုတဲ့စာအုပ်ကိုရေးသားသူစာရေးဆရာကယုံကြည်ပါတယ်။
Ele faz uma longa viagem, né, a cavalo por Rio de Janeiro, Niterói, Maricá, Cabo Frio,
Itaburari. Rio de Janeiro, Niterói, Maricá, Cabo Frio, Itaburari. Sabe, မျိုးတွေကိုမြင်းစီးခီးရှည်သူတွားခဲ့ပါတယ်။လမ်းတစ်လျှောက်ညအိမ်နားနေတဲ့နေရာရောက်တိုင်းအဲ့ဒီနေရာတွေကတက်ရှိတွေကြောင်းမြင်သမျှတွေ့သမျှသူလေ့လာမှတ်တမ်းတင်ခဲ့ပါတယ်။ပိုဆုံးကျူးတွေအလင်းအောင်ဘလူးထွက်တယ်လဲဆိုတာသူလေ့လာပါတယ်။စိုက်ချံတစ်ခုမှာလင်းတို့တွေကမြင်းတွေရဲ့သွေးတွေကိုဆွဲယူတာကိုသူလေ့လာခဲ့ပါတယ်။တီကျူးကတက်တော်ထဲမှာတဆွေးတွေအောက်ကတီကောင်တုတ်ပြားကောင်တွေကိုသူလေ့လာခဲ့ပါတယ်။ရောက်ရနေရာတိုင်းကတက်ရှိသရဝါရီနဲ့ပတ်သက်သမျှကိုဒါဝင်ကလေ့လာမှတ်သားခဲ့ပါတယ်
။ဘရာဇီးလ်မှာဒါဝင်စိတ်ဝင်စားခဲ့တာကသဘာဝတက်ရှိတွေပဲမဟုတ်ပါဘူး။ကျွန်းတွေကိုမညာမတာခိုင်းနေတဲ့စိုက်ပျိုးချံလုပ်ငန်းတစ်ခုကိုသူဒီမှာတွေ့ခဲ့တော့သူ့ရဲ့စိတ်ထဲတော်တော်လေးထိခိုက်ပဝေမကျဖြစ်ခဲ့ပုံကိုလည်းသူ့ရဲ့ Beagle Diary စာအုပ်ထဲမှာမှတ်တမ်းတင်ရေးသားထားပါတယ်။
Ele aqui encontra um cenário de escravidão, porque a fazenda era uma fazenda.
ဒီစာမျိုးကြမှာကျွန်းတွေအလုတ်လုပ်နေတာကိုသူတွေ့ခဲ့တာပါ။အဲ့ဒီအချိန်ကဒီမှာတကြားတွေအရက်တွေကိုနောက်ဘက်မှာဆက်နဲ့ထုတ်လုပ်ပေမဲ့စိုက်ပျိုးရေးအတွက်ကျွန်းတွေကိုခိုင်းနေတုံးဖြစ်ပါတယ
်။ Clean Gary အပါအဝင်ကျွန်းဖြစ်ခိုင်းစေခံရသူတွေရိုက်နဲ့နှိပ်စက်ခံရတာအမျိုးသမီးတွေကိုကုန်ပစ္စည်းတွေလိုရောင်းချနေတာတွေကိုတွေ့ခဲ့ရတဲ့အခါမှာဒါဝင်တယောက်တော်တော်ကိုစိတ်မကောင်းဖြစ်ခဲ့ပါတယ်။ဒါကြောင့်သူဘရာဇီးလ်နိုင်ငံကနေပြန်လည်ထွက်ခွာတဲ့နေ့ကဘရာဇီးလ်ကန်းကနေထွက်ခွာသွားပါပြီ။ကျွန်းတွေကိုသုံးတဲ့နိုင်ငံကိုနောက်ဘယ်တော့မှပြန်မလာဘူးလို့သူ့ရဲ့ဒါယာရီထဲမှာရေးသားမှတ်တမ်းတင်ခဲ့ပါတယ်
။ Ele presencia maus tratos contra os escravos.Isso marcou muito Darwin, ele sempre
Johnny ကိုမမျှမတခိုင်းနေတာ Darwin တွေ့ခဲ့တော့သူ့စိတ်ထဲမှာတော်တော်လေးစိတ်မကောင်းဖြစ်ခဲ့ပုံရပါတယ်။အဲ့ဒီချိန်ကဗြိတိန်မှာဂျွန်စနစ်မရှိတော့ပါဘူး။ဂျွန်စနစ်ဖျက်သိမ်းရေးလူလားသူတယောက်အနေနဲ့ဘရာဇီးမှာဂျွန်နေကိုတွေ့ရတော့သူ့အတွက်သိတ်အံ့ဩစရာဖြစ်ခဲ့ပါတယ်
။ Rio de Janeiro ပြည်နယ်တလွား Darwin မြင်းစီးသွားလာခဲ့တာမှာ Kate Frio အရက်က Campos Novo ဆိုတဲ့နေရာကိုလည်းသူ့ရောက်ခဲ့ပါတယ်။ Darwin တို့ခီးသွားအဖွဲ့ညအိမ်နားနေခဲ့တဲ့ဒီအဆောက်အဦကြီးအခုတော့ထိန်သိမ်းသူမရှိလို့ပျက်စီးယိုယွင်းနေပါတယ်။ဒါကြောင့်ဒီဒေသကတက္ကသိုလ်ကမူလအခြေအနေတိုင်းပြန်လည်ပြုပြင်ဖို့စီစဉ်ထားပါတယ်။လောလောဆယ်တော့အကြောင်းတစ်ကြောင်းကတိတ်ပန်ဆီယာမတယောက်နဲ့သူ့ရဲ့အကြောင်းသူအကြောင်းသားတွေကသူတို့တက်နိုင်သလောက်ပြန်လည်ထိန်သိမ်းနေကြပါတယ်
။ Quando descobri que minha escola era um local onde um grande pesquisador
ကျွန်တော်တို့အကြောင်းကတိတ်ပန်ပညာရှင်ကြီးတွားကြတဲ့နေရာမှာရှိနေတာဆိုတာသိခဲ့ရတဲ့အချိန်ကစပြီးဇီဝဗေဒပညာလူသားတွေစင်ကဲပြောင်းလဲဖြစ်စဉ်တရိတ်ဆန်နဲ့စင်ကဲပြောင်းလဲဖြစ်စဉ်တွေကိုကျွန်တော်လေ့လာသင်ယူမယ်ဆိုတဲ့စိတ်ဖြစ်ခဲ့ပါတယ်။
သိပ္ပံဆရာမခရစ်စတီနာကစိုက်ပျိုးရေးသိပ္ပံနဲ့ဆိုင်တဲ့ project တွေလုပ်ပြီး ကျောင်းသူကျောင်းသားတွေတဘာဝကိုပို့ပြီးစိတ်ဝင်တစားလေ့လာသင်ယူလာအောင်လို့ကြိုးစားနေပါတယ
်။ Esse é o foco, entender o que é ciência, né, motivá-los
သိပ္ပံပညာဆိုတာဘာလဲဆိုတာနားလည်သဘောပေါက်အောင်လေ့လာနိုင်မယ့်နေရာဖြစ်ပါတယ်။တဘာဝလောကကြီးအကြောင်းသူတို့ကိုပို့ပြီးလေ့လာခြင်းစိတ်တွေဖြစ်လာအောင်မိကုန်တွေထုတ်လာကြအောင်တွန်းအားပေးတဲ့နေရာဖြစ်ပါတယ
်။လူတွေအပါအဝင်တက်ရှိတွေရဲ့စင်ကဲပြောင်းလဲမှုဖြစ်စဉ်ကိုသိပ္ပံနည်းကြလေ့လာမှတ်တမ်းတင်ခဲ့တဲ့တဘာဝလောကပညာရှင်ကြီး Charles Darwin ဟာဘရာဇီးလ်နိုင်ငံ Rio de Janeiro ပြည်နယ်မှာ1832ခုနှစ်တုန်းကရက်ပေါင်း62ရက်ကြာအောင်လို့နေထိုင်သွားလာခဲ့တာပါ။ခရီးစဉ်တစ်လျှောက်လုံးသူတွေ့ရှိလည်လာခဲ့တာတွေကိုမှတ်တမ်းတင်ရေးမှတ်ခဲ့ပါတယ်။အခုနှစ်ပေါင်း200ကျော်သွားပြီဖြစ်ပေမဲ့သူရဲ့လည်လာတွေ့ရှိမှုတွေကဇီဝဗေဒပညာကိုစိတ်ဝင်စားသူတွေမျိုးဆက်သစ်တွေအတွက်အားကျအတူယူစရာအဖြစ်နဲ့သမိုင်းတွင်နေစေဖြစ်ပါရဲ့ရှင်။ကျွန်မဆွေမြတ်မောင်ပ
ါ။ Charles Darwin သွားခဲ့တဲ့ဘရာဇီးခရီးစဉ်အကြောင်းကိုမဆွေမြတ်မောင်တင်ဆက်ပေးခဲ့တဲ့ကမ္ဘာတစ်လွှာခီးသွားအစီအစဉ်မှာနားဆင်ခဲ့ကြရတာပါ။အခုဆက်ပြီးတော့မညညွန့်လွင်ရဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်ကိုလည်းနားဆင်ကြရအောင်ပါ။ကို့မွေးရမြင်တဲ့ဝေယာနိုင်ငံရဲ့စားရောက်ရှိနေထိုင်သူတွေအတွက်ကစားဝတ်နေရေးအတွက်လောက်ကင်ကြိုးပမ်းရတာတွေမှာစိန်ခေါ်မှုတွေအပြည့်ရှိနေပါတယ်။ဒီချို့ကတော့ဒီအချိန်လေးကြားကနေဝါသနာပါရလေးတွေနဲ့ပျော်ရွှင်အောင်နေထိုင်နေကြရတာပါ။ဒီတစ်ပတ်မညညွန့်လွင်ရဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်မှာတင်ဆက်ပေးထားပါတယ်ရှင်။
မှချီရီပေါ်မှာအခွင့်လိုက်ဆိုင်ကဲအပျော်စီးသွားနေသူတွေကထိုင်းနိုင်ငံသားတွေတော့မဟုတ်ကြပါဘူး။ထိုင်းနိုင်ငံဘန်ကောက်မြို့နယ်အနီးတစ်ဝိုက်ဒေသတွေမှာလာရောက်အလုပ်လုပ်ကြနေကြတဲ့မြန်မာပြည်သားရွှေ့ပြောင်းအလုပ်သမားတွေဖြစ်ကြပါတယ်။လွန်ခဲ့တဲ့6နှစ်ဝန်းကျင်လောက်ကစပြီးဒီလိုဆိုင်ကဲချစ်မြတ်လို့ရတဲ့မြန်မာပြည်သားလူငယ်တွေစုံခဲ့ကြပြီး BKK မြန်မာ Biker Class ဆိုတဲ့အဖွဲ့ကလေးဖြစ်ခဲ့ရပါ။
အရင်တော့ဆိုကျွန်တော်တို့ဆိုတကြီးသေးသွားတာတော့ဘာလို့ကြတော့လမ်းမှာတစ်ခုခုဖြစ်အန်ဒီရီတွေပါတယ်ရှိတယ်ပေါ့အခုကြတော့အဲ့လိုပေါ့လူစုလိုက်တယ်တကယ်ချင်းတွေပါတယ်စုပြီးတော့ဆုံပြီးတော့ဟိုဘယ်လိုပြောမလဲစီးတော့လမ်းမှာတယောက်တစ်ခုဖြစ်တယောက်ကိုတယောက်ကူညီလို့ရတယ်ပေါ့နော်ကျွန်တော်အနေနဲ့ကတော့အဲ့လိုအနေထားလေးတွေကိုတွေးပြီးတော့ဒီလိုအဖွဲ့ဖြစ်အောင်ပေါ့ကျွန်တော်စုတော့ပေါ့ဒါပေမဲ့ပထမလောက်တော့ဒီလောက်များမယ်လို့ကျွန်တော်ကမမှန်တာဘူးအမှန်တကယ်ကအဲဒါပေမဲ့နောက်ပိုင်းကျတော့များတာတော့ညီကိုဒါပေမဲ့များတာနဲ့အမျှဟိုအန်ဒီရီရောပါတယ်ရောအရာရာပေါ့နော်ကျွန်တော်တို့တတိထားပြီးတော့ဒီပြည်လောက်ရတော့စားထောင်တော့ကားဆိုရင်တို့ဆယ်စည်းစွန်းစွန်းလေးပဲရှိမှာအဲ့လောက်ကနေပြီးတော့တခြားကောင်လေးတွေဆိုင်ကယ်စီးကျင်တာပေါ့အဲအဲ့လိုစီးကျင်နေပါတယ်ဆိုရင်တို့ကလာကြွန်းလို့ရှိရင်အချင်းပြောင်းပေါ့ကျွန်တော်တို့ကြတော့လည်းအေးပေါ့ဟိုပြောမယ့် NBA game base အောင်တော့ကိုရီးနဲ့တွိုင်းရင်တော့ဥပမာခီးမထွက်ခင်ဟိုပြောမယ့်ရင်စီကန်လန်းစီကန်လေးပြောပြရတယ်ပေါ့အဲအဲ့လိုပုံစံလေးနဲ့တွားကြတော့ပေါ့အဲ့လိုပုံစံလေး
ဒီလိုကိုဝါသနာပါတဲ့အရာတစ်ခုအကောင့်ထဲပေါ်နိုင်ဖို့အတွက်ကတော့တိုင်းတစ်ပါးမှာလုံလုံနေရသူတွေအတွက်တော်တော်လေးရုန်းကန်ကြိုးစားခဲ့ကြရပါတယ
်။ဒီနိုင်ငံမှာကျတော့ဆိုင်ကယ်တွေပါတယ်စီးတာပါတာကျတော့ဈေးမြင့်တယ်။ကျွန်တော်တို့နိုင်ငံနဲ့ဆိုင်ပါတော့။အဲ့လိုပေါ့ကျွန်တော်တို့ဆိုလည်းအရင်ပထမစီးတဲ့ဆိုရင်လည်းဟိုအရစ်ကြနေပေါ့။ဒါပေမဲ့လည်းခက်ခဲတော့ပေါ့။ဘယ်လိုပြောပြရမလဲ။လာကထွက်ရင်ဟိုစူးရတာနဲ့ဒီမှာနဲ့ဆိုတော့ဒါပေမဲ့ကိုယ်ကလည်းလေကျင်သွားကျင်တော့အလုံနာရက်လေးတွေမှာအဆင်ပြေအောင်တော့လည်းဂရုစိုက်ပြီးတော့လောက်ကြတာပဲ။ဘလို့အားလုံးကလည်းအလုတ်သမားကြီးပဲဆိုတော့ဘယ်လိုပေါ့ဝါသနာပါရာလေးကိုပဲဦးစားပေးပြီးတော့အလုတ်လည်းလုတ်တယ်ဝါသနာပါရာလေးကိုလည်းဟိုပြောအပန်းဖြစ်တော့ပေါ့စိတ်ပန်းဖြစ်တဲ့ပုံစံမျိုးလေးပေါ့အဲ့လိုပုံစံမျိုးတည်
းအော်ဗမာပြည်မှာလည်းတော့မတူဘူးပေါ့နော်ဗမာပြည်မှာကျတော့ဆိုင်ရတစည်းကိုတခါတည်းလက်ငင်းကက်ဆောင်းရှင်းပြီးဝယ်ရတာဒီမှာကျတော့ transformer စနစ်နဲ့အကျွေးစနစ်နဲ့ထုတ်လို့ရတယ်ဗျာအဲ့လိုမျိုးဆိုတော့ကျွန်တော်ကအရင်ဦးဆုံးပထမတစ်ဆင့်နေနဲ့ဟိုကျွန်တော်တစည်းလုံးရဲ့ဟိုဥစားတရားပါဆင်းကိုကျွန်တော်ကအော်ယူစရာမလိုဘူး 40% လောက်အရင်ဆုံးတွင်းရတာလက်ငင်းရှင်းထားပေးရတယ်အဲ့တော့တော့ 40% ပဲအရင်စူးစမ်းရတယ်ပေါ့အဲ့တော့ဗမာပြည်တက်တော့ဒီမှာတော့နည်းနည်းပို့ပြီးတက်တာတော့ပေါ့အဲ့လိုမျိုးနော
်သူများနိုင်ငံဖြစ်ပြီးကိုကိုရိုင်းကလည်းရွှေပြောင်းအလုပ်သမားတွေဖြစ်နေတာကြောင့်သူတို့အပေါ်ဒေသခံတွေညှို့ညင်မှုမရှိပြဿနာမဖြစ်ရအောင်တော့ဒီလိုအတန်းကျဲလောင်တဲ့စိုက်ကယ်ကြီးတွေစီးကြတဲ့အခါစီကန်းတကြစီးနေနေထိုင်ကြရတာပါ
ကလေးရကွက်မှနေလို့ရှိရင်တော့ပြောင်းမှန်နေနေကျေတာတော့ဒါလေးတော့နည်းနည်းရှိတယ်အတိုင်းဝိုင်းကပြောကြတာပေါ့ဗျာအဲဒီလိုမျိုးပြောင်းမှန်ကျေတယ်ပါညာကျွန်တော်တို့ကလည်းဒီလိုရကွက်မှနေဒီဘိန်းနဲ့အများရမရှိဘူးလေအလုတ်သွားလာဖို့ဆိုရင်ဘိန်းသေးလေးပဲရှိတာများတယ်အပြင်သွားလာမှဒီလိုတကယ်ချင်းလေးအဖွဲလိုက်သွားမှဆိုရင်မှဒီလိုသ ွားလာတာတွေဒီဘဲနေရှိတယ
်ဆိုင်ကယ်ပျော်စီးထွက်တဲ့ခါတိုင်းဇနီးနဲ့သားလေးကအမြဲခေါ်တတ်တဲ့ဆိုင်ကယ်ချစ်သူတူကတော့ BKK မြန်မာဘက်ကအဖွဲ့ဝင်တူဖြစ်တဲ့ကိုသက်ပိုင်ဦးပါ
ကျွန်တော်တို့ကတော့ကြုံခံရတယ်စာခွေရတယ်တလားနဲ့တလားပေါ့နော်ဒါပေမဲ့လည်းကျွန်တော်တို့လူချင်တဲ့အရာကိုတော့ဒီအိမ်တော်စင်မြို့တမီးကကျွန်တော်ကိုဖြစ်စီပေးတယ်နောက်မှလည်းကျွန်တော်ရဲ့မိသားစုအမေတို့မောင်နှမတို့တားတယ်ကျွန်တော်ဖြစ်စီပေးတယ်ဆိုတော့ကျွန်တော်ဒီတစ်ထောင်စီစီကိုကျွန်တော်ဝယ်ပြီးတော့ကိုယ့်ရဲ့အိမ်မတစ်ခုအနေနဲ့စီးခဲ့တယ်ပေါ့နော်အဲအဲ့ဒါကြောင့်အဲ့မဲ့သွားတဲ့နေရာတိုင်းတော့မိသားစုကိုတော့ပါအောင်ခေါ်ပါတယ်ဖြစ်နိုင်တယ်လို့ခေါ်တယ်စိုးရင်လားဆိုတော့စိုးရင်တယ်ဘက်ကောချစ်လာဆိုတော့လည်းချစ်တယ်အဲ့နှစ်ခုတော့လည်းကျွန်တော်ဇုံတွဲပြီးတော့ပြူသွားတာပဲအခုခုလက်လွတ်မယ်ဆိုရင်တော့လည်းလက်လွတ်အဆင်မပြေဘူးကျွန်တော်ဘဝရာစစ်ဆက်စင်တန်မှုမဖြစ်နိုင်ဘူးပေါ့နော
်အပျော်စီးဆိုင်ကယ်စီးကြရင်မတော်တဆထိခိုက်မှုတွေရှိလာမယ်ဆိုရင်လည်းချက်ချင်းအကူအညီတွေရောက်လာပြီးအမခံလည်းရှိတာကြောင့်သူတို့အဖို့စိုးရိမ်စိတ်တွေတော့တိတ်မရှိကြပါဘူ
းကျွန်တော်တကယ်စပီနဲ့ဟိုင်းတဲ့အချိန်တွေဆိုရင်တချို့ကာသမိုင်းဆိုဘေးလေးနည်းနည်းချပြီးတယ်ဒါပေမဲ့တချို့ကာသမိုင်းကြတော့ပြန်ပြီးတော့ပိတ်ရက်ပြီးတော့တခါကြတော့ရှင်ဒီအရှိကနေပါပြန်ဖြတ်တာတွေရှိရဲ့ဗျအဲ့ဒါဆိုတော့ကျွန်တော်တို့တစ်ခါကြရင်ကိုစပီကိုကိုနိုင်တော့ကောင်းတော့မနိုင်တဲ့ခါကြရင်အက်ဆီဒန့်တွေဖြစ်တယ်ပေါ့ဗျဒီနိုင်ငံမှာကအက်ဆီဒန့်ဖြစ်လေတခုကောင်းတယ်ဗျဘာဖြစ်လို့လဲဆိုတော့အချိန်မြွေးကျွန်တော်တို့ဒီလူနာတရင်ကားတွေကအချိန်မြွေးဖုန်းလေးတစ်ချက်ဆက်လိုက်တာနဲ့တအောင်5မိနစ်ဆို5မိနစ်10မိနစ်ဆို10မိနစ်ရောက်လာတယ်ပြီးတော့ဒီနိုင်ငံမှာကျွန်တော်ဆိုင်ကယ်တွေဆိုလို့ရှိရင်အာမခံတွေရှိတယ်ဗျဆိုတော့ကို့မှာဘာမှရှင်းစရာမလိုဘူး
လက်တလုံးနိုင်ငံရဲ့အခြေအနေတွေကြောင့်ကိုယ်နိုင်ငံမှာလွတ်လွတ်လပ်လပ်စီးဖို့အခွင့်မသာသေးတဲ့အချိန်ကိုနေထိုင်လုပ်ကိုင်နေရတဲ့နေရာမှာပဲဘဝအမောတွေဖြစ်နေကြရသူတွေပဲဖြစ်ကြပါလိမ့်ရှင
်။ဘာညညလွင်တင်ဆက်ပေးခဲ့တာပါအင်္ဂါညရဲ့အပတ်စဉ်အစီအစဉ်ကတော့ဒီလောက်ပါပဲရှင်။အင်္ဂါညအတွက်အစီအစဉ်တွေမကြခင်ပြီးဆုံးတော့မှာမို့အခုဆက်ပြီးနောက်ဆုံးရသတင်းအကျဉ်းချုပ်ကိုကုခင်မောင်စိုးမင်းကဆက်ပြီးပြပြပေးမှာပါရှင
်။မြန်မာနိုင်ငံကဒုတိယပြည်ထောင်စုဝန်ကြီးအပါအဝင်အမျိုးသမီးအခွင့်အရေးတွေချိုးဖောက်မှုနဲ့လိမ်မိုင်းဆိုင်ရာအကြမ်းဖက်မှုတွေပြုလုပ်ခဲ့သူနိုင်ငံတကာကစစ်ပက်အရာရှိ၉ဦးကိုဥရောပသမဂ္ဂ EU ကပိတ်ဆို့တန်ခတ်လိုက်ကြောင်းဒီကနေ့ကြေညာလိုက်ပါတယ်။မြန်မာစစ်ကောင်စီဒုတိယပြည်ထောင်စုဝန်ကြီးဟာသူ့ရဲ့စစ်ဆေးရေးဝန်ထမ်းတွေကိုနိုင်ငံရေးလှုပ်ရှားမှုနဲ့ဖမ်းဆီးထားတဲ့အမျိုးသမီးတွေ LGBTQ လိင်တူစုံမဲ့သူတွေကိုလိင်ပိုင်းဆိုင်ရာအကြမ်းဖက်စော်ကားမှုတွေလှုပ်ဆောင်ပြီးစစ်ဆေးမေးမြန်းခွင့်ပြုတဲ့အတွက်ဒဏ်ခတ်ပိတ်ဆို့ရတာလို့ဆိုပါတယ်။အဲဒီလိုဒဏ်ခတ်ပိတ်ဆို့ခံရသူတွေထဲမှာရုရှားစစ်ဘက်အရာရှိတွေ၊အာဖဂန်တာလီဘန်တွေနဲ့တောင်ပိုင်းဆူဒန်ကရဲအရာရှိတွေလည်းပါဝင်ပါတယ်ခင်ဗျာ။ရုရှားနိုင်ငံဒီကမှာခင်ဗျာယူကရိန်းနိုင်ငံအတွင်းပိုင်းဒေသကိုနက်နက်ရှိုင်းရှိုင်းထိုးစစ်ဆင်နိုင်ဖို့အတွက်အရှေ့ပိုင်းဘာမုတ်မြို့ကိုသိမ်းပိုက်နိုင်ရေးဟာအရေးကြီးကြောင်းရုရှားကာကွယ်ရေးဝန်ကြီးစာဂျေရှော့ကူကအင်္ဂါနေ့ကပြောပါတယ်ယူကရိန်းသမ္မတဗိုလိုဒီမာဇာလင်စကီကဘာမုတ်မြို့မကြဆုံရေးဟာဆက်လက်တိုက်ပွဲဝင်ဖို့ကတိပြုလိုက်ပြီးတဲ့နောက်ရုရှားကာကွယ်ရေးဝန်ကြီးကအဲ့ဒီလိုပြောလိုက်တာဖြစ်ပါတယ်ယူကရိန်းနိုင်ငံအတွင်းပိုင်းကိုတိုက်ခိုက်ရမှာအဲ့ဒီမျိုးဟာအရေးပါတယ်လို့လည်းရုရှားကာကွယ်ရေးဝန်ကြီးကပြောဆိုပါတယ်ခင်ဗျာ။ထိုင်ဝမ်သမ္မတဆန်အင်ဝမ်ဟာစီစဉ်ထားတဲ့အတိုင်းလာမယ့်ဧပြီလအတွင်းအမေရိကန်ပြည်ထောင်စုကိုရောက်ရှိလာရင်အမေရိကန်ကွန်ဂရက်စ်အောက်လွှတ်တော်ဥက္ကဋ္ဌကေဗင်မက်ကာတီနဲ့တွေ့ဆုံလိမ့်မယ်လို့သတင်းတွေမှာဖော်ပြနေကြပါတယ်။ထိုင်ဝမ်သမ္မတဆန်အင်ဝမ်ဟာအမေရိကတိုက်အလဲပိုင်းခီးစဉ်မတိုင်ခင်မှာကယ်လီဖိုးနီးယားပြည်နယ်ကိုခီးတထောက်ဝင်ရောက်ပြီးလော့စ်အန်ဂျလိစ်မြို့နာကရော်နယ်ရီဂန်ပရက်စီဒင်ရှယ်စင်တာမှာမိန့်ခွန်းပြောကြားမှာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံအရှေ့တောင်ပိုင်းကော့စ်ပဇာမှာရှိတဲ့ဘာလူခါလီရိုဟင်ဂျာဒုက္ခသည်စခန်းမှာတနင်္ဂနွေနေ့မွန်လွယ်ပိုင်းမီးလောင်မှုကြောင့်လူပေါင်း 12,000 ကျော်အိုးမဲ့အိမ်မဲ့ဖြစ်ခဲ့ရတယ်လို့ကုလသမဂ္ဂကပြောဆိုပါတယ်။မိဘဒုက္ခသည်တွေအတွက်ဝါဆယ်လုံးမိုးကတချက်စီစဉ်ထားပြီးသူတို့ချက်ပြုတ်စားတော့ဖို့ gas မီးဖို့တလုံးစီပေးထားတယ်လို့အဲ့ဒီဒုက္ခသည်စကန်ကဦးကျော်မြင့်ကပြောပါတယ်ခင်ဗျာ
အင်္ဂါညရဲ့အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်ဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်ရမှုကမတ်ဆူမွန်ဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ရှောင်းကန်ချန်းနဲ့ PJ Elliot တို့ဖြစ်ပါတယ်တက်တာရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့တချင်တောင်းခြင်းနဲ့ဆိုရင်တော့ကျမတို့စီကို email လိပ်စာ burmese@vnews.com ကိုပေးပို့နိုင်ပါတယ် VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်လည်းကျေးဇူးအထူးပဲတင်ရှိပါတယ်တက်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးဘေးရာကင်းဝေးပြီးတော့လူရဆန္ဒပြေဝကြပါလိမ့်ရှင်ကျမလေးပါ
This program has come to you from the Voice of America, Washington.